Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇွန်လ25ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့စနေနေ့အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလံ190လို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်มาပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပြီးมาဖြစ်ပါတယ်ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ပေါ်မှာဗြိတိန်နိုင်ငံသားတချို့စိတ်ပျက်နေကြပြီးတော့လူလူဆန္ဒခံယူပွဲပြန်လုပ်ဖို့လက်မှတ်ထိုးတောင်းဆိုတာတွေလည်းတန်းတက်ချီရှိနေပါတယ်ထိုင်းနိုင်ငံမှာ300ကျော်ရောက်ရှိနေတဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆက်စုကြည်ဟာဒီကနေ့မှာတော့အလုံသမားအဖွဲ့တွေဆရာဆရာမကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးအခုဆိုရင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု West Virginia ပြည်နယ်မှာတော့နှစ်တရာအတွက်အဆိုးဝါးဆုံးရေကြီးမှုကြောင့်အရေးပေါ်အခြေအနေကြီးညာထားပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒေါန်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးနေ့မှာတော့အလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံသလိုမြန်မာအကြောင်းသူအကြောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာတွေနဲ့တွေ့ဆုံပြီးမြန်မာအလို့သမားတွေကိုကူညီစောင့်ရှောက်ကြဖို့တိုက်တွန်းခဲ့ပါတယ
်ဆရာတော်တို့ဒီမှာရောက်နေတဲ့နိုင်ငံသူနိုင်ငံသားများဟာအချင်းချင်းကိုကူညီနေအထူးသဖြင့်ကျွန်တော်တို့ရဲ့ဖြစ်ပြောင်းလို့သမားတွေနဲ့ဒုက္ခတွေပေါ့နော်အများဆုံး
သတင်းတွေအပြီးမှာဒီလိုအကြောင်းတွေကိုဇက်တိုက်တင်ဆက်ပါမယ်။အဲဒီနောက်မှာမြန်မာတခွင်အပတ်စဉ်ကဏ္ဍနဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကကြီးညာပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာ6တရက်နေ့ကပြုလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာဥရောပသမဂ္ဂကနေနှုတ်ထွက်မယ်ဆိုတဲ့ဘက်ကအနိုင်ရသွားပြီးတဲ့နောက်စနေနေ့မှာတော့ဗြိတိန်နိုင်ငံသားတချို့ဟာဒီဆုံးဖြတ်ချက်ပေါ်မှာစိတ်ပျက်နေကြပါတယ်။ကြာသပတေးနေ့မတိုင်ခင်ကပြုလုပ်ခဲ့တဲ့လူမှုစစ်တမ်းတွေမှာတော့ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂမှာဆက်နေမဲ့ဘက်ကအသာစီးရနေကြတာဖြစ်ပေမဲ့တောက်ကြနေကခွဲထွက်ဖို့ရလဒ်တွေထွက်ပေါ်လာချိန်မှာတော့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂကနေခွဲထွက်ဖို့မဲပေးခဲ့တဲ့သူတွေကိုယ်တိုင်တောင်မှဒီရလဒ်ပေါ်မှာအံ့အားသင့်ခဲ့ကြပါတယ်။လူမှုကွန်ရက်စာမျက်နှာတွေမှာဆိုရင်လည်းဗြိတိန်ကိုဥရောပသမဂ္ဂကနေခွဲမထွက်ပဲဆက်နေဖို့မဲပေးခဲ့သူတွေကဆိုရင်မှုတွေအမြဲဒေါသတွေထွက်ခဲ့ကြပြီးတော့ငါတို့ဘာလို့လိုက်မိပြီလဲဆိုတဲ့အဓိပ္ပာယ်ရတဲ့ hashtag what have we done ဆိုတဲ့စာသားကို Twitter ပေါ်မှာရေးသားခဲ့ကြပါတယ် Twitter ရဲ့နောက်ထပ် post တစ်ခုမှာတော့ဗြိတိန်ကျွန်းဟာနောက်ဆုံးတော့လွတ်လပ်ပြီဆိုတဲ့ cartoon နဲ့ဖော်ပြထားသလိုနောက်ထပ် post တစ်ခုကတော့အခုငါတို့ပြဿနာတွေကိုဘယ်သူကိုအပြစ်တင်ရမလဲဆိုပြီးတော့ရေးသားထားပါတယ်တချို့မီဒီယာတွေမှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်တာကိုခေါ်ဝေါ်တဲ့ Brexit ဆိုတဲ့သကလုံးစားအဲ့လို EU ကနေနှုတ်ထွက်ဖို့မဲပေးခဲ့တဲ့သူတွေကိုယ်တိုင်အခုလိုနှုတ်ထွက်လိုက်တဲ့အတွက်ချက်ချင်းလငယ်အကျိုးဆက်တွေကိုခံစားရပြီးနောင်တရလာတဲ့အတွက် regressive ဆိုပြီးတော့ခေါ်ဝေါ်သုံးဆွဲတာတွေလည်းတွေ့လာနေရပါတယ်။ဗြိတိန်သတင်းမီဒီယာတချို့မှာတော့ EU ကနေနှုတ်ထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးလူမှုဆန္ဒခံယူပွဲအသစ်ပြုလုပ်ဖို့လက်မှတ်ထိုးတောင်းဆိုတာတွေလုပ်နေပြီးတော့အခုဆိုရင်လက်မှတ်တန်းချီရထားပြီလို့လည်းသိရပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကနေထွက်ဖို့လူမှုဆန္ဒခံယူပွဲရလဒ်ထွက်လာခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကိုစတင်တည်ထောင်တဲ့နိုင်ငံ6နိုင်ငံကခေါင်းဆောင်တွေဟာ EU ရဲ့အနာဂတ်ကိုဆွေးနွေးဖို့မနေ့ကဘာလင်မြို့မှာအစည်းအဝေးတစ်ခုကျင်းပခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာဗြိတိန်နိုင်ငံကိုအဖွဲ့အစည်းကမြန်နိုင်သမျှအမြန်ဆုံးထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဂျာမနီနိုင်ငံသားရဲ့ဝန်ကြီး Frank Walter Steinmeier ဟာကကျွန်တော်တို့အနေနဲ့အတူလက်တွဲပြီးဒီဖြစ်စဉ်ကိုစောနိုင်သမျှစောစောပြီးတော့အောင်လုပ်ကြရပါမယ်။ဒါမှသာမတင်မကျဖြစ်နေတဲ့အခြေအနေကနေတိတ်မကျတော့ပဲကြော်လွန်နိုင်ပြီးဥရောပရဲ့အနာဂတ်အတွက်အာရုံစိုက်ပြီးအလုပ်လုပ်နိုင်ကြပါလိမ့်မယ်လို့အစည်းအဝေးမှာပြောသွားပါတယ်။လူတွေအနေနဲ့တည်ငြိမ်ရှိကြဖို့လဲလူတွေလို့ထင်ကြောင်းပြောပြီးခုလိုမရေရာမှုတွေကြုံနေရတဲ့အချိန်မှာစိတ်ရက်ကြက်ခိုင်ကြဖို့ဥရောပကောင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။စတေမီယာနဲ့အတူပြင်သစ်နယ်သာလန်အီတလီဘယ်ဂျီယံနဲ့လူဇင်ဘတ်နိုင်ငံကကိုယ်စားလှယ်နဲ့အတူဘာလင်မြို့စုံမှာရှိတဲ့နိုင်ငံသားရေးဌာနအဆောက်အအုံမှစုဝေးပြီးအစည်းအဝေးကျင်းပခဲ့တာပါ။ဒီအစည်းအဝေးဟာ EU ကနေဗြိတိန်ထွက်ခွာသွားတဲ့ဖြစ်ရပ်တစ်ခုတည်းကိုဆွေးနွေးတာမဟုတ်ဘဲဒုက္ခသည်အကျပ်တည်းအလုံးလက်မဲ့ပြဿနာ EU လုံခြုံရေးလိုအခြားကိစ္စရပ်အမြောက်များကိုဆွေးနွေးမှာဖြစ်တယ်လို့လဲစတိုင်မီယာကပြောပါရယ်။ကျန်တဲ့ EU အဖွဲ့ဝင်နိုင်ငံအနေနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းပြည်ပခန့်တွေကိုရှောင်ရှားနိုင်စေခဲ့တဲ့ EU အဖွဲ့ကိုတည်ထောင်သူတွေရဲ့သဘောထားအတိုင်းဆက်ပြီးကင်ဆယ်ထားကြဖို့ကိုလဲစတိုင်မီယာကတောင်းဆိုလိုက်ပါရယ်။
ပေါ်ယမင်းကြီးဖရန်စစ်ဟာ1915ခုနှစ်ကအသက်ခံခဲ့ရတဲ့အာမေးနီးယားလူမျိုးတသန်းခွဲအတွက်အမတ်တရဆောက်လုပ်ခဲ့တဲ့အာမေးနီးယားနိုင်ငံမျိုးတော်ကလူမျိုးတုံးတပ်ဖြတ်မှုအမတ်တရပြတိုက်ကိုတွားရောက်ခဲ့ပါတယ်ပထမကမ္ဘာစစ်တွင်အော်တိုမန်တပ်လို့ခေါ်တဲ့တူရကီနယ်ဘွားတွေကအာမေးနီးယားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အပေါ်ရှုတ်ချလိုက်ပြီးတရကြမှာအခုလိုတွားရောက်ခဲ့တာဖြစ်ပါတယ် Armenia နိုင်ငံကို300ကျော်ခီးစဉ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီးဟာ Francis ဟာ Armenia ဘာသာစကားနဲ့မဟာဆိုးဝါးမှုကြီးလို့သုံးနှုန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့သူပြောရမှာတော့ပြီးခဲ့တဲ့ရာစုနှစ်အတွင်းမနစ်မြို့စရာကောင်းတဲ့ကပ်ဘေးတွေထဲကပထမဆုံးကပ်ဘေးဒုက္ခကြီးလို့ပဲသူကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အခုချိန်ထိတူရကီဆိုးရဘက်ကတုံ့ပြန်ချက်တစ်စုံတရာတော့မရှိသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ပိုယဟန်မင်းကြီးကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့သကလုံးကိုအသုံးပြုခဲ့တဲ့အတွက်တူရကီကဗာတီကန်ကိုဆေးလွတ်ထားတဲ့သူ့ရဲ့တန်မတ်ကိုပြန်လည်ခေါ်ယူခဲ့ပါတယ်။ပိုယဟန်မင်းကြီး Francis ဟာသူ့ရဲ့ဒုတိယနှစ်ခီးစဉ်အတွင်းမှာအဲ့ဒီအထိတ်မှတ်ပြတိုက်မှာတွားရောက်ပန်းခွေချပြီးတော့ဝတ်ပြုဆုတောင်းခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အတွင်းရွှေပြောင်းနေထိုင်သူ 8,000 လောက်ကိုမြေထဲပင်လယ်ကလင်ငယ်ရီကပေါ်ကနေကယ်တင်ခဲ့ရတယ်လို့အီတလီအာနာပိုင်းတွေကပြောပါတယ်။ပြီးခဲ့တဲ့ကြတာရီနေကရွှေပြောင်းနေထိုင်သူ 9,000 ကျော်ကိုကယ်တင်နိုင်ခဲ့ပြီးအဲဒီနောက်တောက်ကြာနေက 2,000 လောက်ကိုထပ်ပြီးကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။လူတွေပြည့်ကျက်နေတဲ့ရောဘာလှေတွေနဲ့လင်ငယ်လေးတွေပေါ်ကကယ်တင်ယူရတဲ့စစ်စင်ရေး 40 လောက်ကိုအီတလီသင်္ဘောတွေနဲ့နေစီမချဆရာများအဖွဲ့ကပိုင်ဆိုင်တဲ့လှေတွေကလုဆောင်ခဲ့တာပါ။ဒီဒုက္ခသည်တွေဟာအာရဗ်နိုင်ငံတွေနဲ့ဆာဟာရာကန်ဒါယားအောက်ပိုင်းအာဖရိကနိုင်ငံတွေကအများစုဖြစ်တယ်လို့ယုံကြည်ရတဲ့ရွှေပြောင်းနေထိုင်သူတွေဖြစ်ပြီးသူတို့ဟာဥရောပတိုက်ကိုရောက်အောင်တွားကြဖို့ကြိုးစားနေကြတာပါ။မြေထဲပင်လယ်ထဲမှာတပတ်ကြာကြာသည်ဥရုဆိုးဝါးနေတာကြုံခဲ့ရပြီးတဲ့နောက်ပင်လယ်ဖြတ်ကျော်ပြီးဥရောပကိုလာရောက်ဖို့ကြိုးစားမှုတွေရပ်တန့်ခဲ့ပြီးခုနောက်တရားမဝင်ခိုးဝင်မှုကြိုးစားတာတွေလုပ်ငန်းပြန်ဆလာတာဖြစ်တယ်လို့အာနာပိုင်နီကပြောပါတယ်။မြေထဲပင်လယ်ဖြတ်သန်းမှုအများစုကိုလီဘီးယားနိုင်ငံကစတင်ခဲ့တာဖြစ်ပြီးကြတာရီနေကလီဘီးယားရေပြန်ရေပိုင်နဲ့ထဲမှာရွှေပြောင်းနေထိုင်သူတထောင်ကျော်ကိုတားဆီးခဲ့ရတယ်လို့လီဘီးယားရေတပ်ကပြောဆိုခဲ့ပါတယ
် UAE American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325ไลโดมีตา58 kHz 5885เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีตา190 kHz 1905တို့ကနေလဲထုံတွင်ပေးနေပါတယ်ရှင
်ဒီကနေสนีญาဘတ်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဂျွန်လ23ရက်နေ့ကလေးကထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဒီကနေ့မှအဆုံးသတ်ပြီးတော့အခုခါမှာမြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်အပါအဝင်ထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အထက်မှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တောက်ကြနေကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလဲဒီကိစ္စအပေါ်မှာထိုင်းဝန်ကြီးချုပ်ကကတိပေးပြောဆိုတာတွေရှိခဲ့သလိုထိုင်းနိုင်ငံတွင်ဒုက္ခသည်စခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နိုင်ရေးကိစ္စလဲပြောဆိုတာတွေရှိခဲ့ပါတယ်ထိုင်းနိုင်ငံကမထွက်ခွာခွင့်ဒီနေ့မှာတော့ထိုင်းစံပြကြေးရွာတစ်ခုကိုဒေါက်ဆန်းစုကြည်တွားရောက်လေ့လာခဲ့ပါတယ်အဲ့ဒီကိုအသွာလမ်းမှာသူ့ကိုစောင့်ဆိုင်းကြိုဆိုနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့တဲ့အတွက်ဒေါက်ဆန်းစုကြည်ကရင်နှန်းကိုရက်ခိုင်းပြီးကားပေါ်ကဆင်းပြီးတော့မိနစ်အနည်းငယ်ကြာနှုတ်ဆက်စကားပြောခဲ့ပါတယ်။ဒါပြင်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာရွှေပြောင်းအလုပ်သမားကြီးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းအသီးသီးကလူတွေနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံမှတွေ့ဆုံပြီးအလုပ်သမားတွေတွေ့ကြုံနေရတဲ့အခက်အခဲတွေကိုနားထောင်ခဲ့သလိုတန်ယုံအနေနဲ့ကိစ္စအတော်များများကိုတာဝန်ယူဖြေရှင်းပေးဖို့ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။အဲ့ဒီနောက်မှာထိုင်းနိုင်ငံတက္ကသိုလ်အသီးသီးမှစတင်ကြားနေတဲ့ဆရာမတွေပညာသင်ယူနေတဲ့ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပညာရေးအတွက်အကြံပေးကြဖို့ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ထိုင်ဝမ်သမရသည့် Sign in One ဟာတရုတ်နိုင်ငံနဲ့မူဝါဒကိုထောက်ခံခြင်းမရှိတဲ့အတွက်ထိုင်ဝမ်နဲ့ဆက်ဆံရေးအတွက်အဓိကလှုပ်ဆောင်တဲ့ထိုင်ဝမ်ဘက်ကအဖွဲ့နဲ့အဆက်အသွယ်ဖျက်တောက်လိုက်ပြီလို့တရုတ်ဆိုရကစနေနေ့ကပြောပါတယ်။မေလ20ရက်နေ့က Sign ရဲ့သမရတက်တန်စတင်ကလေးကနှစ်နိုင်ငံဆက်ဆံရေးအတွက်အဓိကတာဝန်ရှိတဲ့အဖွဲ့အစည်းတွေကြားဆက်သွယ်မှုတွေကိုဆိုင်းငံ့ထားတယ်လို့တရုတ်ဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ် An Fan Shan ကပြောလိုက်တဲ့အကြောင်းတရုတ်ဆိုရရဲ့ထိုင်ဝမ်ရေးရာယုံရဲ့ website မှာတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါဗျာ။1992ခုနှစ်ကရထားတဲ့တရုတ်နိုင်ငံနဲ့မူဝါဒကိုနိုင်ငံရေးရာအခြေခံအုတ်မြစ်အဖြစ်လက်ခံမှုသဘောတူညီချက်ကိုထိုင်ဝမ်ဘက်ကအတည်ပြုခြင်းမရှိတဲ့အတွက်နှစ်ဖက်ကြားဆက်သွယ်ရေးနဲ့ဆက်ဆံရေးလုံဆောင်မှုအလုံးကိုဆိုင်းငံ့ထားလိုက်ပြီလို့အဲ့ဒီကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ထိုင်ဝမ်သမ္မတသစ်ဆိုင်ဟာအဲ့ဒီသဘောတူညီချက်ကိုတရားဝင်ထောက်ခံခြင်းမပြုသူညှင်းပယ်ခြင်းလည်းမရှိပါဘူး။ကမ္ဘောဒီးယားနိုင်ငံဟာထိုင်ဝမ်ကျွန်းသားအင်တာနက်ပြမှုကျူးလွန်သူ25ဦးကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တာနဲ့ပတ်သက်ပြီးထိုင်ဝမ်ဘက်ကကန့်ကွက်ခဲ့တဲ့နောက်အခုလိုတရုတ်ဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ထိုင်ဝမ်ဟာရှေးပိုဝေတနီကာလကလေးကတရုတ် ဲ့ပိုင်နက်ဖြစ်တယ်လို့တရုတ်ဘက်ကပြောဆိုပေမဲ့တရုတ်နဲ့ထိုင်ဝမ်ဟာပြီးခဲ့တဲ့နှစ်120အတွင်း၄နှစ်ကာတာကာလပဲတနိုင်ငံနဲ့ထွေဖြစ်ရှိခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဟာတိကျလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်ရပ်တည်နေပြီးတရုတ်အစိုးရဘက်ကထိုင်ဝမ်ပေါ်အာဏာပိုင်ဆိုးတဲ့အကြောင်းပြောကြားချက်တွေကိုအတိမတ်ပြုပဲထားရှိနေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု West Virginia ပြည်နယ်မှာနှစ်တရာအတွင်းအဆိုးအဝါဆုံးရေကြီးမှုဖြစ်ခဲ့ပြီးတဲ့နောက်ပြည်နယ်အုပ်ချုပ်ရေးမှူးကပြည်နယ်ထဲမှာရှိတဲ့ခရိုင်44ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီရေကြီးမှုကြောင့် West Virginia ပြည်နယ်မှာအခုချိန်ထိလူ23ယောက်သေဆုံးခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုကကျေပြတ်ပြီးအလွန်ကိုကြီးမားကြောင်းရှာဖွေကယ်ဆယ်ရေးတွေကိုဆက်လက်အာရုံစိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Audrey Dublin ကတောက်ကြနေကပြောပါတယ်ကြာသပတေးနေ့ကမိုးရေချိန်လက်မ25လက်မခန့်အထိမိုးရွာသွန်းခဲ့တာကြောင့်ပြည်နယ်ရဲ့အနောက်တောင်ပိုင်းနဲ့အလဲပိုင်းတွေမှာရေချန်ခဲ့ပြီးတော့အနီးအနားမှာရှိတဲ့မြို့တွေကိုရေလွှမ်းမိုးကုန်ပါတယ်ခရိုင်ရဲအရာရှိတယောက်ကတော့သူတို့စီမှာအခြေအနေတွေအတော်ဆိုးဆိုးဝါးဝါးနဲ့ကမောက်ကမဖြစ်နေပြီးလမ်းတွေတံတားတွေအိမ်တွေပျောက်ကျပျက်စီးတာတွေမီးလောင်တာတွေရေထဲမျောပါတာတွေဖြစ်ကုန်တယ်လို့ပြောပါတယ်ဒါပြင်အမြန်လမ်းမကြီးတွေမှာလည်းနေရာအတော်များများမှာပျက်စီးခဲ့ပြီးတော့ platform တွေလည်းပျက်စီးကုန်တယ်လို့သူကပြောပါတယ်ခင်ဗျာ
Rio de Janeiro မြို့ဟာလာမယ့်ရက်သက်သက်ပတ်6ပတ်အတွင်းနွေရာသီအိုလံပစ်ပြိုင်ပွဲတွေကိုလက်ခံကျင်းပဖို့ပြင်ဆင်နေချိန်မှာပဲနောက်ထပ်အတားအဆီးတစ်ခုကိုကြုံနေရပါတယ်။ကမ္ဘာတားမြစ်ဆေးစစ်ဆေးရေးအေဂျင်စီ WADA ကရီယိုမြို့ရဲ့တရားဝင်ဆေးဝါးစစ်ဆေးရေးတပ်ခွဲကန်းကိုဘလို့စစ်ဆေးမှုမျိုးကိုမှမလုပ်ဖို့တားမြစ်ထားတာကိုနောက်6လအထိတက်တန်တိုးထားလိုက်တာဖြစ်ပါတယ်။ဒီတပ်ခွဲကန်းဟာလုံထုံးလုံနီးဆိုင်ရာအမှားယွင်းတွေကျူးလွန်ခဲ့ပြီးတပ်ခွဲကန်းဆိုင်ရာနိုင်ငံတကာစံနှုန်းတွေကိုလည်းလိုက်နာခြင်းမရှိဘူးလို့တောက်ကြနေက WADA ကပြောပါတယ်။ရီယိုအိုလံပစ်ပြိုင်ပွဲပြောခွင့်ရပုဂ္ဂိုလ်မာရီယိုအဒရာဒါကဒီလိုဆေးပွားစစ်ဆေးဖို့အတွက်နမူနာပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပကတက်ခွဲတွေစီကိုနေ့စဉ်လေရင်နဲ့ပို့ဆောင်ပြီးစစ်ဆေးနိုင်တဲ့အတွက်ဒါဟာအရေးကြီးတဲ့ပြဿနာမဟုတ်ဘူးလို့ပြောခဲ့ပါတယ်
ယူရို2016ဥရောပဖလားဘောလုံးပွဲဒုတိယဆင်ရှုံးတဲ့ပွဲစဉ်ကိုပြင်းထန်နိုင်ငံမှာဒီနေ့စတင်ကစားတာမှာပထမဆုံးပွဲဖြစ်တဲ့ဆွစ်ဇာလန်နဲ့ပိုလန်တို့ကစားနေကြပါတယ်အခုဆိုရင်ကစားနေတာ83မိနစ်ကျော်ရောက်လာပြီဖြစ်ပြီးတော့ပိုလန်နဲ့ဆွစ်ဇာလန်တို့တကိုးစီတည်ကြနေပါတယ်ပိုလန်အတွက်ပထမဂိုးကိုတော့ယက်ကူဘလာဇကော့စကီကသွင်းယူ39မိနစ်မှာသွင်းယူခဲ့တာဖြစ်ပြီးတော့ဆွစ်ဇာလန်ကအခုမိနစ်ပိုင်းလေးအတွင်းကပဲပြန်ပြီးတော့ခြေပါဂိုးသွင်းခဲ့ပါတယ်ထားကြောင့်တဖက်တကိုးစီနဲ့အခုခါမှာတည်ကြနေပါတယ်။စင်နိုင်ခွဲမှာတော့ Wales နဲ့မြောက်အလန်တို့ကစားဖို့ရှိပါတယ်ခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ။ VOE ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE Internet စာမျက်နှာဖြစ်တဲ့ bambi.voenews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပါမယ်။ထိုင်းမှာရောက်ရှိနေတဲ့ပညာသင်ကြားနေကြတဲ့အကြောင်းသူအကြောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာဆရာမတွေအနေနဲ့ထိုင်းရောက်မြန်မာရှုပြောင်းအလို့သမားတွေရဲ့အခက်အခဲတွေကိုအတတ်နိုင်ဆုံးဝိုင်းဝန်းဖြေရှင်းကြဖို့အတွက်ဒေါံဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ထိုင်းနိုင်ငံကို၃ရက်ကြာတွားရောက်ခဲ့တဲ့ဒေါံဆန်းစုကြည်ကသူ့ရဲ့ခရီးစဉ်နောက်ဆုံးနေ့မှာပဲမြန်မာနိုင်ငံသားတချို့နဲ့တန်ယုံမှတွေ့ဆုံပြီးအခုလိုပြောကြားသွားတာဖြစ်ပါတယ်။အပြည့်စုံကိုဆက်လက်တင်ပြပါမယ်။ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ထိုင်းခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှာမြန်မာရွှေပြောင်းအလို့သမားရေးဆောင်ရွက်နေသူတွေထိုင်းမှာရောက်ရှိပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေထိုင်းတက္ကသိုလ်ကမြန်မာဆရာဆရာမတွေနဲ့ဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံပြီးထိုင်းရောက်မြန်မာရွှေပြောင်းအလို့သမားတွေရဲ့အခက်အခဲတွေကိုအတတ်နိုင်ဆုံးဝိုင်းဝန်းဖြေရှင်းကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်
ဒါကြောင့်တော့ဒီမှာရောက်နေတဲ့နိုင်ငံသူနိုင်ငံသားများဟာအချင်းချင်းကိုကူညီနေခြင်းပဲအထူးဖြင့်ကျမတို့ရဲ့ရွှေပြောင်းလူသမားတွေရဲ့ဒုက္ခတွေပေါ့နော်အများဆုံးဒုက္ခရောက်တဲ့ပုဂ္ဂိုလ်ဆိုတော့ရွှေပြောင်းလူသမားတွေလည်းမှာဒုက္ခရောက်နေတာရှိရတယ်အားလုံးကိုတတ်နိုင်တဲ့ဘက်ကနေပြီးတော့ကူညီနေခြင်းဒီဟာကိုကျောင်းသားလူငယ်များအသိဉာဏ်ကြီးတွေကဒီလိုစိတ်ဓာတ်ရှိရတယ်ရာဂိတစိတ်ဓာတ်ငါတို့နဲ့ဆိုင်ရယ်ဆိုတဲ့စိတ်ဓာတ်ငါတို့နိုင်ငံရဲ့ကိစ္စအားလုံးငါတို့နဲ့ဆိုင်တယ်။နောက်ဆုံးပြောရမယ်ဆိုရင်လူသားတွေရဲ့ဆိုင်တဲ့ကိစ္စအားလုံးငါတို့နဲ့ဆိုင်တယ်ဆိုရင်စိတ်ဓာတ်နဲ့လုပ်ရှိတယ်။ကိုရတဲ့ရထားတဲ့အထူးခွင့်ရေးကိုများတွေ့လုပ်ရှိတယ်။
အခုလိုတောင်ဆန်းစုကြည်ရဲ့တွေ့ဆုံဝဲကိုတက်ရောက်ခဲ့တဲ့ဘန်ကောက်မြို့ကအစမ်းချင်းတက္ကသိုလ်ကျောင်းသားဖြစ်သူကိုအောင်မျိုးမြတ်ကဒီတွေ့ဆုံဝဲကိုသူ့အနေနဲ့အားရမိကြောင်းနဲ့မြန်မာရွှေပြောင်းအလို့သမားတွေအတွက်သူတို့မြန်မာကျောင်းသားတွေဘက်ကလုံနိုင်တာတွေရှိကြောင်းရှင်းပြပါတယ်။
ဒါတော့သူတို့ကျွန်တော်တို့တိုက်တွန်းနေတာကျောင်းသားတွေပွဲတွေပဲလုပ်တဲ့ချိန်မှာကျောင်းသားတွေကြီးတိုင်းပဲလုပ်မဲ့အစားဒီရွှေပြောင်းလို့ပါတွေရောပါဝင်ဖို့အတွက်ကိုတိုက်တွန်းတာပေါ့ကျွန်တော်တို့ကကျောင်းရဲ့ဖွဲ့စည်းရေးမှာရှိနေကြမှုကျောင်းကလုပ်ပိုင်ခွင့်ပေးထားကြမှုကျွန်တော်တို့ကကျွန်တော်တို့လွတ်လပ်လုပ်ပိုင်ခွင့်ရှိတယ်ညီမရိုးရာနေနဲ့ လောက်ပိုင်းမှာလူလက်လောက်ပိုင်းရှိတဲ့အချိန်မှာမှဆိုရင်ကျွန်တော်တို့ကြံလို့အဲ့လိုမျိုးဆရာ global ကိုကျွန်တော်ကျောင်းထဲမှာလောက်တဲ့အချိန်မှာကျောင်းသားတွေကမဟုတ်ဘဲနဲ့ကျွန်တော်အဲ့ဒီမှာလာလောက်နေရွှေကျောင်းလောက်ဒီမှာရေတွက်ကိုဟောကျွန်တော်တို့အခွင့်အရေးတာပေးနိုင်မယ်ဆိုရင်သူတို့ရောပို့ပြီးပါဝင်နိုင်မယ်ဆိုတော့ကိစ္စကိုသူတို့နဲ့တူတူစီးစီးလုံးလုံးအတူတူလောက်ဖို့အတွက်ကိုကျွန်တော်တို့ကြီးကတိုက်တွန်းတာပေါ့ကျွန်တော်တို့ကျောင်းသားတွေကတော့ပြီးလို့ရှိရင်လိုအပ်တဲ့ဟာတွေကိုလည်းတွားပြီးကျောင်းသားတွေဘက်ကနေတက်နိုင်တဲ့လောက်တွားပြီးကူညီနိုင်ဖို့အတွက်ကိုသူတို့တိုက်တွန်းတယ်
အစံပြင်းတက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာသုတေသနလုပ်နေတဲ့မြန်မာဆရာတဦးဖြစ်သူဦးတွန်းအောင်ကတော့သူတို့တက္ကသိုလ်မှာအဖွဲ့စည်းထားတဲ့မြန်မာလူမှုအဖွဲ့အစည်းရဲ့မြန်မာအလူသမားတွေအတွက်လက်တလောလှူဆောင်ချက်တွေနဲ့နောင်လှူဆောင်မှုရှိတာတွေကိုလည်းရှင်းပြပါတယ်
။ဒီမှာ Assumption University မြန်မာ Student Community လို့ခေါ်တဲ့အဲ့အဖွဲ့လေးဖွဲ့ထားပြီးတော့သူတို့တွေက Volunteer တော်တော်ပြီးတော့အဲ့မှာစာရေးသွားတင်ပါတယ်။အဲဒါကတော့လက်ရှိလုပ်နေတာပေါ့နော်။လက်ရှိလုပ်နေနောက်နာကမှာလက်တွေ့ကြလုပ်ပေးနိုင်တာတခုကတော့ရှိရဲဟို research လုပ်ဖို့ကျွန်တော်တို့ကဘာလို့ဆိုတော့ဒီမှာမြန်မာ migrant worker တွေရှိရဲအဲ့တော့သူတို့တွေရဲ့ Thai employer ဘာလို့လုပ်ငန်းရှင်တွေကဘလို့နှိမ်ချပြီးဆက်ဆံနေနောက်ကကျတော့ခုနလို forced labor တွေရှိလာနောက်ကတော့မြန်မာနိုင်ငံကိုပြန်သွားပြီးတော့မြန်မာနိုင်ငံအတွက်ဒီလိုအပြန်ရနိုင်သလားပေါ့နော်အဲ့လိုမျိုးတွေလေ့လာလို့ရဒီမှာကျတော့သူတို့လည်းလုပ်တတ်တယ်အဲသူတို့အတွက်လည်းအလောက်ကလည်းရှိနေသေးတယ်နေစိတ်စားစိတ်တွေကလည်းတက်တာနေတယ်အဲ့တော့လုပ်သားတွေမြန်မာပြည်ပြန်ရင်တိုင်းပြန်လို့မရအောင်မြန်မာပြည်မှာကျတော့အလောက်ကင်တွေကလည်းရှားပါးနေသေးတယ်ဟိုစားတော့ဈေးတွေကလည်းကြီးရယ်ဒီမှနေမိသားစုတူခေါ်ဖို့ပဲကြိုးစားတယ်ဟိုငွေပြန်ပို့လို့ရှိရင်လောက်လည်းမလောက်ဘူ
းဒေါက်ဆန်းစုကြီးနဲ့တွေ့ဆုံပွဲမှာတိုင်းရောက်မြန်မာရွှေပြောင်းအလို့သမားတွေရဲ့အခက်အခဲကိုမြန်မာအချင်းချင်းကူညီပေးကြဖို့နဲ့မြန်မာပညာရေးပြည်ပြင်ပြောင်းလဲမှုအတွက်အကြံပေးချက်တွေကိုဒေါက်ဆန်းစုကြီးကဖိတ်ခေါ်ဆွေးနွေးခဲ့ပါတယ်။ဒေါက်ဆန်းစုကြီးဟာဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးဖြစ်ပါတယ်ခင်ဗျာ။ပြည်ရေးစနေညနေပဲစီစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုဆက်ပြီးတော့ဒေါက်ဆန်းစုကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးပဲတင်ပြမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလို့သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးရင်းနဲ့မြန်မာအလို့သမားတွေအနေနဲ့မဲပေးခွင့်ရရှိရေးအတွက်အလို့သမားအေးဆောင်ရွက်နေသူတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတင်ပြတောင်းဆိုကြပါတယ်။ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးနေ့မှာအလို့သမားအေးဆောင်ရွက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးပြောဆိုသွားတာဖြစ်ပါတယ်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ပထမနေ့ကတည်းကနေဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့ကြိုးစားကြတဲ့ရှစ်ပြောင်းလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေကိုဘန်ကောက်မြို့မြန်မာတန်ရုံထဲမှာပဲဒေါက်ဆန်းစုကြည်ကတွေ့ဆုံဆွေးနွေးခဲ့တာပါ။အလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ10နှစ်ကျော်ကာလအတွင်းလူကုန်ကူးခံရသူပေါင်း 8,000 လောက်ကိုကယ်တင်နိုင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကတော့မနေ့ကထိုင်းနဲ့မြန်မာအစိုးရတွေ MOU နှစ်နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့လက်တွေ့လှုပ်ဆောင်တဲ့အခါမှာအလို့သမားတွေအတွက်အကျိုးရှိနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်ခဲ့တယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။ကြီးသူကြီးလို့ခေါ်တဲ့ MOU ကိုအဲ့ဒါကိုတင်ပြပြရစီလို့ဖွဲ့ထားတဲ့ကုန်းအမလို့ပဲရကျေအုပ်ချုပ်မှုစနစ်ကနေပြီးတော့ဘန်တကူးနဲ့ရှိပါရရကအလုံးလုံးပေါ်သွားတဲ့လူတွေမှာရကျေကလာတာမို့သူကချက်လက်တွေလည်းရပြီးဖြစ်တယ်အဲ့ဒီဘန်ကနေပြီးတော့အဲ့ဒီအလုံးသမားတွေလိုအပ်တဲ့ငွေကိုစိတ်ထုံးမယ်အဲ့ဒီဘန်ကနေပြီးတော့လိုအပ်တဲ့သူကိုယူမယ်အဲ့ဒီအလုံးသမားကြီးအစိုးရကတခင်သွားတာမို့လို့မြန်မာတန်ရုံကိုအဲ့ဒီအလုံးသမားတွေပြန်ဆက်ပြန်ပို့ရမယ်မြန်မာနိုင်ငံနေရာမှာရှိတဲ့မိဘတွေကိုပြန်ပို့မယ်ဆိုလဲဘန်ကပြန်ပို့မှာဖြစ်တဲ့အတွက်ကြောင့်လူတွေလုံခြုံတယ်ငွေတွေလုံခြုံတယ်ပွဲစားလောကကြီးလည်းပဲမရှိတော့ဖြစ်မယ်ခင်ဗျားတို့သိသိကြရတယ်ဆိုလို့ရှိရင်အမှန်ဆုံးဆိုတဲ့ဓမ္မဒေသံကိုကျွန်တော်နဲ့မီဒီယာတွေရှင်းမှာသိသိခံပြပါလို့ပြောတာဒီနေ့ရှိမသိသိခံနိုင်တဲ့ဘုရားတော်သူကပြောတယ်ပွဲစားတွေတော်တော်ရှုံးနေတဲ့ပုံပဲတဲ့ဒီပွဲစားတွေနဲ့လုံနေတဲ့လုံမရဘူးတဲ့အဲအဲ့ဒါကိုကျွန်တော်ပြောနိုင်လိုက်တယ်အလို့သမားတွေကြီးကအခုကောက်ခြင်းမကောက်ခြင်းကတပိုင်းအခုမကောက်တီတောင်မှနိုင်ငံတော်ကိုဝင်တဲ့ဒီဘက်ကအလို့လုံနေတဲ့အလို့သမားတွေဝင်ဘလောက်ဝင်နေဆိုတာကိုသိနိုင်တယ်ဒါကြောင့်ဒီလုပ်ကိုလုပ်ဖို့အတွက်ဘန်ရသည့်စီရင်ဖြစ်ပါလိမ့်မယ်လို့အရင်ဝန်ကြီးတွေလက်ထက်ကလို့ထိုင်းဂျပန်နိုင်ငံကကုမ္ပဏီ3ခုကတာမန်မဟုတ်ဘူးအဲ့ဒီကုမ္ပဏီ3ခုကဂျပန်နိုင်ငံမှာ၄၀နဲ့၆နိုင်ငံမှာမြန်မာနိုင်ငံသားတွေအဖိနှိတ်ခံရတာကိုအကောင့်တွေပေါ်ဖို့အတွက်ဆန်ယုံတဲ့လူထိုင်းနိုင်ငံအနှံ့ပြောမှာအနည်းဆုံးယုံနေပြီးတော့မှလူကိုအနားအတားရှိနေလူကိုကိုအတားရှိနေအလို့သမားတန်ရရှိတယ်ပြောရဖို့လိုတယ်အလို့သမားရေးကိုအမှန်တကယ်စိတ်ဝင်စားတဲ့လူမှုအနားစိတ်တွေရှိတဲ့ဝန်ထမ်းတွေနဲ့အတားထိုးပေးပါလို့ကျွန်တော်ပြောလိုက်တယ်
ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကတော့ရွှေပြောင်းလုံသမားတွေကိုအကာအကွယ်ပေးရေးပေါ်လစီတွေနဲ့ရွှေပြောင်းလုံသမားတွေမဲပေးခွင့်ရရှိဖို့အတွက်ကြင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။ဒီကတော့ကျွန်တော်တို့အကြံပေးပြီးတော့ပြောခဲ့တာအလုံးချုပ်ပြောမယ်ဆိုရင်တော့အလုံးသမားအခွင့်အရေးကိုစဉ်းစားကြောက်ဖို့ တို့သမားတွေရဲ့ကျန်းမာရေးပညာရေးလုပ်ငန်းတွေကိုစဉ်းစားကာကွယ်မှုကျွန်တော်တို့ဆလာနဲ့မှသွေးခြင်းအဓိကအစီအစဉ်တို့သမားတွေအနေနဲ့မဲဆန္ဒပေးပိုင်ခွင့်ရအောင်စီစဉ်ထောင်ရွက်ထားဖို့အထူးကျွန်တော်တို့အစိုးရကိုကျွန်တော်တို့အကြံပေးထားတာရှိပါတယ်တော့သူနေလဲတော့ဆိုတော့ခိုင်းစွားနဲ့ချိုးရည်တိုင်းစာမှတ်ကြည့်ဘယ်ရင်ညှာချက်ရှိတယ်လို့အလို့သမားဝင်ကြည့်လို့ဘယ်ရင်ညှာပါလဲအလို့သမားနဲ့ပတ်သက်လို့သူတို့တွေနဲ့ကြိုးစားပြီးဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းစစ်သားသမားတွေအနေနဲ့ထိုင်းနိုင်ငံထဲမှာဒီရုပ်ရချိုးပေါက်ဒီဖြစ်စေမချိုးပေါက်ဒီဖြစ်စေဒီမှာဆိုးရရအကူအညီကိုရယူတင်တယ်ရယူလို့ပြရမယ်ဆိုတဲ့အမျိုးတော့ပြောကြပါတယ
်ဒီကနေ့ဆွေးနွေးချက်ထဲမှာတော့အလို့သမားဖွဲ့စည်းတွေကတနအီကြောကြာအပြန်အလှန်ဆွေးနွေးနိုင်ခဲ့ပြီးလိုအပ်တဲ့ဆောင်ရွက်စာတမ်းတွေကိုလည်းဒေါအောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ကိုပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုလာခဲ့တဲ့၃ရက်တာခရီးစဉ်အတွင်းမှာမဟာချိန်မှာရှိတဲ့အလို့သမားတွေနဲ့တွေ့ဆုံခဲ့ပြီးတောင်းတဲ့ချီရှိတဲ့အလုပ်သမားတွေကတွေ့ဆုံခွင့်မရတာကြောင့်ခရီးစဉ်ပထမနေ့မှာလုံခြုံရေးစီးတွေကြော်တဲ့အထိအလုပ်သမားတွေနဲ့အာဏာပိုင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ဒေသဆိုင်ရာအာဏာပိုင်20ကျော်ကိုလည်းထိုင်းအစိုးရကအရေးယူဆောင်ရွက်မှုတွေကိုမနေ့ကပဲစာတွေထုတ်ပြန်ပြီးချက်ချင်းလှုပ်ဆောင်ခဲ့ပါတယ်။အခုခရီးစဉ်အတွင်းမှာတော့ထိုင်းဝန်ကြီးချုပ်နဲ့မနေ့ကတွေ့ဆုံခဲ့ပြီးနှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့ပါတယ်။ပထမသွားဖို့အတွက်စီစဉ်ထားတဲ့ထိုင်းရင်ဒုက္ခသည်စခန်းကတော့ရာဒီဥရုအခြေအနေအရသွားရောက်နိုင်ခြင်းမရှိတဲ့အတွက်ဒီကနေ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံအပြီးမှာတော့သူမရဲ့၃ရက်တာထိုင်းနိုင်ငံခရီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မအေးမှပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ရပါမယ်။မြန်မာနိုင်ငံရန်ကုန်မြို့မှာအခုနှစ်ပိုင်းအတွင်းဒုစရိုက်မှုတွေတိတိတသားများလာတာကြောင့်အမျိုးသမီးငယ်တချို့ကကိုယ့်ကိုယ်ကိုကာကွယ်နိုင်ဖို့အတွက်ကိုယ်ခံပညာတွေသင်ယူလာကြပါတယ်။မြန်မာအမျိုးသမီးကိုလုံပညာသင်တန်းမှာကိုကိုကိုအခြေခံကာကွယ်နည်းတုံ့ပြန်တိုက်ခိုက်နည်းတွေအပြင်အမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဥပဒေအကြောင်းအရာတွေကိုပါသင်ကြားပေးနေပါတယ်။ကိုကံပညာတတ်ထားတဲ့အမျိုးသမီး၃ယောက်ဖွင့်ထားတဲ့သင်တန်းအကြောင်းကိုဒီတစ်ပတ်မြန်မာတခွင့်အစီအစဉ်မှာ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြမှာဖြစ်ပါတယ်။
ပိုင်ကလေးကစပြီးတော့ရန်ကုန်မြို့မှာဒုစရိုက်မှုတွေမြင့်တက်လာတာကြောင့်အမျိုးသမီးတွေအပြင်ထွက်သွားလာတဲ့အခါလုံခြုံမှုနည်းပါးလာတာကိုတိတိတသားကြုံတွေ့နေရပါတယ်။ရုံးကျောင်းနဲ့တင်တန်းတွေကိုသွားလာနေရတဲ့အမျိုးသမီးတွေမိမိကိုယ်ကိုကာကွယ်ဖို့အတွက်အခြေခံကိုလုံပညာကိုတက်မြောက်ထားဖို့လိုအပ်တယ်လို့လည်းယုံကြည်နေကြပါတယ်။လုံခြုံစိတ်ချမှုမရှိတဲ့အခြေအနေတွေကိုအချိန်မရွေးကြုံတွေ့လာနိုင်တဲ့အတွက်ကိုယ့်ကိုယ်ကိုကာကွယ်တက်ဖို့လိုအပ်တယ်လို့ယုံကြည်တာကြောင့်ကိုယ်တိုင်လဲကိုလုံပညာတက်မြောက်ထားသလိုအမျိုးသမီးငယ်တွေကိုပြန်လဲသင်ကြားပေးနေသူကတော့အလှမယ်ဟောင်းမီရှဲလ်ပဲဖြစ်ပါတယ
်ဒီ self defense ကအဓိကဘာလို့သင်နေရလဲဆိုတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ပါအမျိုးသားတွေကကိုယ်လာပြီးတော့ sexual harassment လုပ်လာခဲ့ရင်အမျိုးသမီးအများစုရဲ့ပြဿနာပြန်မပြောရတာပါပြန်မပြောရတာနောက်တစ်ခုကသူတို့ကတစ်ခုခုလောက်ခါကဲလို့ရှိရင်ပြန်မတုံ့ပြန်တတ်တာအဓိကအဲ့ဒီပုံမှန်မှုကြည့်ပြီးတော့ပြန်ပြီးတော့သင်ပေးတာဖြစ်တဲ့အတွက်အမျိုးသမီးရဲ့အနေနဲ့ဒီတင်နန်းလိုအပ်တယ်လို့ယုံကြည်ပါတယ
်ကိုခန့်ပညာတက်မြောက်ထားတဲ့အမျိုးသမီး၃ဦးပူးပေါင်းပြီးအမျိုးသမီးတွေကိုကိုကိုကာကွယ်နိုင်စေဖို့ရန်ကုန်မြို့ကအမျိုးသမီးငယ်တွေကိုစုစည်းပြီးတင်နန်းပို့ချနေပါတယ်တပတ်ကို၂ရက်နဲ့တစ်လကြာတင်ကြားပေးနေတဲ့ကိုလုံးတင်နန်းဟာအပတ်စဉ်၆ခုမြောက်ရှိနေပါပြီတင်နန်းအကြောင်းကိုလူမှုကွန်ရက်စာမျက်နှာမှာတွေ့ပြီးလာရောက်တင်ကြားဖြစ်တဲ့တင်နန်းသူတို့ကလည်းတင်နန်းလာတက်ဖြစ်ပုံကိုအခုလိုပြောပါတယ
်ညီမကအချင်းကတော့လေ main clear self defense step တက်နေလို့ထင်တယ်ဘာလို့လဲဆိုတော့အခုကညီမတို့ကအလုပ်တွေသွားကြောင်းနေတော့အိမ်လည်းနောက်ကြတွေပြန်အဲ့လိုမျိုးရှိရတာကြောင့်ကိုကိုရက် self defense step ထားတော့ကိုကိုလည်းယုံကြည်မှုရှိရဲသွားလာရတာလည်းဟိုစိတ်ဟိုမကြောက်ဘူးပေါ့နော်ဒီလားဘာပဲဖြစ်လာဖြစ်လာရင်ဆိုင်နိုင်ရယ်ဆိုစိတ်ရှိရဲအားကြောင့်လာတက်တာပါ
ကျောင်းပိတ်ရုံးပိတ်ရက်တွေဖြစ်တဲ့စနေတနင်္ဂနွေ၄ဘက်ကြာတင်ကြားပို့ချပေးနေတဲ့ကိုလုံတင်တဲ့မှာအခြေခံကာကွယ်နည်းတုံ့ပြန်တိုက်ခိုက်နည်းတွေအပြင်အမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဥပဒေကြောင်းရာတွေကိုပါတင်ကြားပေးနေတာပါအမျိုးသမီးတွေအနေနဲ့ကိုဒီလက်ရောက်နဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့ဥပဒေအကြောင်းရာတွေကိုနားလည်ဖို့လဲလိုအပ်တယ်လို့သုံးသပ်ကြပါတယ်
ဒါမဲ့အမျိုးသမီးတွေသိထားတဲ့နာကိုယ့်ဘောမှာဥပဒေရှိရဆိုတော့လုံးဝမသိဘူးအမကြားလိုက်မှာပေါ့ဟိုတက္ကစီပေါ်မှာ ဟိုအပြာကားပြရဲဆိုတာမျိုးအဲ့လိုပြရဲဆိုလို့ရှိရင်ဘလို့အေးအေးလို့ရတယ်အေးအေးဖို့အတွက်ဘာတွေလိုလဲဆိုတာမျိုးအဓိကအဲ့လိုသင်မေးတဲ့အတင်မှာတိုင်းစာဖို့စာရဲအဲ့လိုမျိုးမဟုတ်ပဲနဲ့အချင်းချင်းညှိနှိုင်းဆွေးနွေးတဲ့ပုံမျိုးနဲ့သင်နေတာဖြစ်ပါတယ
်ဒီကုတ်ကိုပြက်လာလို့ရှိရင်လူရဘောနော main key ပဲအချက်ရတာပေါ့မပြောပါနဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆိုတာအထက်ကိုယ်ကရိုင်းကလောတည်တော့မဟုတ်ဘူးတရားမှားတယ်ဒါဘလို့ဘလို့ဖြည့်ရှင်းလို့ရရဲဆိုတာတည်နေ main key တော့လာအားဖို့တတ်တာပေါ့အလကားနေဟိုဘာပဲဖြစ် main key ဘက်ကနားတယ်ဆိုတာမျိုးကမဖြစ်စေချင်ဘူး
တကယ်တည်းအရေးကြုံလာတဲ့အခါမှာတော့အမျိုးသားနဲ့အမျိုးသမီးအင်အားမမျှတမှုကြောင့်ကြံခံချနိုင်မှုကတော့ခက်ခဲနေပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်လာတဲ့အခါတော့တင်းရှောင်နိုင်နေပြီလို့တင်းနန်းသူမထွေးနှူဝေကပြောပါတယ်
။အာအနည်းဆုံးတော့ရှောင်တတ်ပြီ။ခုဖြစ်လာရင်ဟိုရှောင်ပြီးတော့ပြေးလို့ရရင်ပြေးသွားပါတော့ကိုကိုရိုင်းကဟိုပြန်ရိုက်နိုင်တဲ့အခြေအနေမျိုးရှိသေးပေမဲ့ဘလို့ရှောင်ရမယ်ဆိုတော့တက်သွားတော့ရှောင်ပြီးပြေးသွားလို့ရတာပေါ့။ပြီးတော့ဘလို့အကူညီတောင်းရမယ်လို့ပါတော့လည်းအဆင်ပြေတာပေါ့
။ဇွန်လတည်းမှာတော့တင်နန်းကိုမော်တင်နဲ့စမ်းကြောင်းတို့မှနှစ်နေရာခွဲပြီးကျောင်းသူအယောက်30လောက်ကိုတင် जा ပေးနေပါတယ်။တင်နန်းနေရာအကျယ်ဝန်းကိုလိုက်ပြီးတင်နန်းတို့အရေအတွက်ကန့်သက်ထားတာပါ။လူနည်းနည်းနဲ့တင် जा တဲ့အခါမှာတော့ပိုပြီးထိရောက်ပါတယ်
။အာအားရရတယ်မဲ့တတန်းနဲ့တတန်းနဲ့တော့မတူဘူးပေါ့။ဆိုတော့ဒီလာကဆိုလို့ရှိရင်စမ်းကြောင်းဖက်ကလူနည်းတယ်ပြင်သူတို့ပုံမောင်းနိုင်တယ်ဒီဖက်ကတော့နည်းနည်းလေးလူများတော့သူတို့နည်းနည်းလေးဟိုဖြည်းဖြည်းလေးတင်ပေးရတယ်
လက်ရှိရန်ကုန်မြို့မှာတင်နန်းဖွင့်မှုအတွက်နေရာအခက်အခဲရှိနေပေမဲ့လည်းကိုလုံပညာအဖွဲ့အနေနဲ့အတက်နိုင်ဆုံးတိုးချဲ့သွားဖို့ရှိပါတယ်
။တင်နန်းနေရာအဓိကတော့နေရာကျယ်ကျယ်လိုတယ်။နေရာကျယ်ကျယ်လိုတဲ့ပြင်တယောက်တည်းဆိုလို့ရှိရင်အများဆုံးကိုဂယုမဆိုင်နိုင်မှာဆိုတဲ့အတွက်သူတို့ trainee တွေပြန်ခေါ်ရပြီးတော့သူတို့ပြန်ပြီးတော့ training နဲ့သူတို့လိုက်ပြီးပြန်ပြီးလေ့ကျင့်မိတာမျိုးရှိရဲ့။ထက်ချဲ့ဖို့အနေနဲ့ကတော့ညီမတို့တင်ငန်းကျိုးမှာလုပ်ဖို့စဉ်းစားထားတယ်။မိနီကောင်းမှာလုပ်ဖို့စဉ်းစားထားတယ်။ခုနေရာလိုက်ရှာနေပါတယ်။
တင်နန်းကြီး၄000ကျပ်ပေးရတဲ့တလကြာကိုလုံးပညာတင်နန်းကိုအချိန်ပြည့်တက်ရောက်ပြီးစနစ်တကျခုခံကာကွယ်နိုင်သူအမျိုးသမီးအယောက်20လောက်ကိုတော့အောင်အောင်မြင်မြင်မွေးထုတ်ပေးပြီးဖြစ်ပါတယ်။တင်နန်းစင်အမျိုးသမီးတွေစီကနေလည်းကိုလုံးပညာကိုအမှန်တကယ်အသုံးချနိုင်ကြောင်းပြန်ကြားရတယ်လို့နီးပြကဆိုပါတယ်။
ဘလို့စိတ်ဆက်ကြေကြားလဲဆိုတော့တင်နန်းမှာတဖြည်းဖြည်းစိတ်ဝင်စားတဲ့သူတွေများလာတယ်။တင်နန်းတက်ပြီးရတဲ့သူတွေကလည်းမင်းတို့တက်တင်နေဆိုပြီးတော့ငွေချင်းတွေခေါ်လာမျိုးတွေရှိရဲ့။ပြီးတော့သူတို့ရှိသူတို့ပထမဆုံးနေမှာဆိုလို့ရှိရင်တယောက်ကကို sexual harassment လုပ်လာခဲ့တယ်ကို့ကိုကိုတိလက်ရောက်မလုပ်ခင်ကိုကဘလို့ပြန်ပြီးတော့ကာကွယ်ရမယ်ဆိုတဲ့ဟာမျိုးဥမာ online ကြာမျိုးတင်ပေးရလို့ရှိရဲ့ Facebook comment တွေမှာဘလို့ပြန်လာပြောလဲဆိုတော့သူကအဲ့လိုမျိုးပြန်ပြီးတော့ဖတ်ပြီးတော့ခံရတယ်ခံရတဲ့အခါမှာတင်လိုက်တဲ့ဟာကိုတတိရတယ်ရှားသွားပြီးတော့သူ online တော့သူ့ကို sexual harassment လုပ်မဲ့သူကဖတ်ပြေးသွားတယ်ဆိုပြီးတော့ပြောလာတယ်အဲ့လိုမျိုးသူတို့အနေနဲ့တိုးတက်လာတာကိုကြားတော့good feedback ပါပဲ
ကိုလုံးပညာတင်နန်းကိုလာရောက်တင် जा မှာမဟုတ်ပဲအရေးကြုံလာတဲ့အခါမိမိကိုကိုကာကွယ်နိုင်ဖို့ပြင်ဆင်ထားရမယ်လို့နီးပြားတွေကအကြံပြုကြပါတယ
်တင်နန်းနဲ့ပြောချင်တာကအမျိုးသမီးကိုပြောချင်တာကတော့ဒီလိုမျိုး self defense လုပ်တယ်ဆိုတာဟိုကိုကိုကိုကာကွယ်ဖို့ပါကာကွယ်ဖို့ဆိုတာဘာကြောင့်ကာကွယ်ရဆိုတော့အမျိုးသားတွေကကိုကိုတိုက်ခိုက်လာလို့ကိုကိုကြောက်ရွံ့လာအောင်လုပ်လာလို့ကိုကကာကွယ်ရတာဖြစ်ပါတယ်။တခုခုသူတို့လောက်လာခဲ့တယ်ဆိုလို့ရှိရင်မကြောက်ပါနဲ့။ကိုကတုံ့ပြန်နိုင်မှုပဲလို့ပါတယ်။တုံ့ပြန်ရဲဖို့ပဲလို့ပါတယ်။ဒါလေးကိုပြောစမှာရှင်
။စီးပွားရေးအချက်အခြာကြတဲ့ရန်ကုန်မြို့ရဲ့လုပ်ငန်းခွေအသီးသီးမှာအမျိုးသားတွေနဲ့တန်းတူအမျိုးသမီးငယ်တွေများလာတာနဲ့အတူသူတို့တွေရဲ့နေတတူဝသွားလာမှုမှာလုံခြုံရေးအရာစိုးရိမ်မှုတွေကြုံတွေ့နေရပါတယ်။
အမျိုးသမီးတွေကိုဥပဒေအရအကာအကွယ်ပေးတာတွေရှိလာပြီဆိုပေမဲ့လည်းတကယ်တဲ့အရေးကြုံလာတဲ့အခါကိုကုတ်ကူပဲအားကိုးရတာဖြစ်လို့အမျိုးသမီးတွေအနေနဲ့ခုခံကာကွယ်နိုင်မှုအတွက်ကိုလုံးပညာတင်ကြားတာမျိုးအရေးကြုံလာတဲ့အခါတုံ့ပြန်နိုင်အောင်ငရုတ်ရည်ပူတွေစောင့်လာတာမျိုးစသဖြင့်ပြင်ဆင်ပြီးတော့နေ့စဉ်ဘဝမှာလှုပ်ရှားသွားလာနိုင်ကြရပါတယ်ရှင်ကျွန်မတင်ကြီးလင်းပါ
ဒီဝေသတင်းတော့မတင်ကြီးလင်းတင်ပြတဲ့မြန်မာတခွင်အစီအစဉ်ပဲဖြစ်ပါရခင်ဗျာ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်စာရေးသားဆက်သွယ်လို့ရတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါရခင်ဗျာမကြာခင်မှာဒေါန်ဆန်းစုကြည်ရဲ့ထိုင်းကြီးစဉ်နဲ့ပတ်သက်လို့ဆွေးနွေးကြမယ် VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ BOA ရဲ့စနေနေ့ညဘက်အစီအစဉ်လေးကို ည10နာရီအထိလိုင်းမီတာ25 kilohertz 11969လိုင်းမီတာ32 kilohertz 9323လိုင်းမီတာ51 kilohertz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။မတ်ဆူမွန်ကတာဝန်ယူထုတ်လွှင့်มาဖြစ်ပြီးကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်သွားมาဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်မကြသေးခင်အချိန်ပိုင်းတွင်ကပဲအဆုံးသတ်ပြီးတော့မြန်မာနိုင်ငံမှာပြန်ရောက်သွားပါပြီထိုင်းနိုင်ငံခီးစဉ်တွင်မှာဒေါက်ဆန်းစုကြည်အများဆုံးတွေ့ခဲ့ပြောခဲ့လှုပ်ဆောင်ခဲ့တာကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီပြီးတော့ရှိတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေအရေးပဲဖြစ်ပါတယ်ရွှေပြောင်းလူသမားတွေနဲ့တွေ့ဆုံတာတွေရှိခဲ့တယ်လို့တွေ့ဆုံခွင့်မရတဲ့မဟာကျန်ခီးစဉ်ပြင်မှာလည်းရွှေပြောင်းလူသမားတွေကိုမဟာစကားပါပါတယ်တခါလမ်းမှာသွားနေရင်းလည်းပဲသူကလမ်းဘေးကနေပြီးတော့စောင့်ပြီးတော့နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုရင်တန်းရက်ပြီးတော့မှဒေါန်ဆန်းစုကြည်ကလမ်းဘေးမှာဆင်းပြီးတော့တွေ့ဆုံနှုတ်ဆက်စကားတွေဆိုခဲ့ပါတယ်ရွှေပြောင်းလူသမားတွေဘက်ကလည်းပဲဒီခီးစဉ်နဲ့ပတ်သက်ပြီးတော့အများကြီးမျှော်လင့်ခဲ့ကြပါတယ်တွေ့ဖို့လည်းမျှော်လင့်ခဲ့ကြပါတယ်တွေ့ခွင့်မရတဲ့သူတွေလည်းအများပြားရှိပါတယ်ဆိုတော့ကဒေါန်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မှာတကယ်ပဲဘာတွေများအောင်မြင်လို့ဆောင်နိုင်ခဲ့တာတွေရှိပါတယ်။ဘာတွေများအောင်မြင်အောင်လို့ဆောင်ဖို့အတွက်အစပြုခဲ့တာတွေရှိပါတယ်။ဒါတွေကျွန်တော်တို့ဆွံ့တွေ့ကြမှာပါ။ပင်တိုင်းဆွံ့နေပြီးပို့ဖိခေါ်ထားသူနှူတဲ့နှစ်ဦးစလုံးကဒီကနေ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံမှာဒေါ်ဆန်းစုကြည်ထိုင်းနိုင်ငံကနေပြန်မထွက်ခွာခင်မှာမြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွံ့နေခဲ့တဲ့အဖွဲ့တွေထဲမှာကိုယ်တိုင်ပါဝင်ခဲ့သူနှစ်ဦးဖြစ်ပါတယ်။တဦးကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ရဲ့ Director ဦးကျော်တောင်မှာသူတို့အဖွဲ့ကလူကုန်ကူးမှုတိုက်ဖျက်ရေးတခါရွှေပြောင်းလူသမားတွေရေးကိုအဓိကလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။နောက်တစ်ဦးကတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုတည်ထောင်သူတူဖြစ်တဲ့ဦးထုချစ်ပါ။ဦးထုချစ်ကတော့ကျွန်တော်တို့ဘန်ကောက်ကနေပြီးတော့သူတည်တာကိုပြန်နေတဲ့အတွက်ကြိုးစားပြီးတော့ဆက်သွယ်နေစေဖြစ်ပါတယ်။မကြခင်လိုင်းမှာရောက်လာပါလိမ့်မယ်။တိုက်ရိုက်ပါဝင်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်။ကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေရှိပါတယ်။ဆိုတော့လက်ရှိဒီလိုင်းမှာရောက်နေတဲ့ပင်တိုင်းဆွေးနွေးပေးမဲ့သူတူဖြစ်တဲ့ဦးကျော်တောင်ဒီကနေ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဘာတွေများတင်ပြခွင့်ရခဲ့တယ်ဆိုတာရင်ဆိုနောက်ထောင်ကြည့်အောင်ပါဦးကျော်တောင်တို့ဒီကနေ့တွေ့ဆုံကြတဲ့အချိန်မှာဦးကျော်တောင်ကိုယ်တိုင်ကဒေါန်ဆန်းစုကြည်ကိုအဓိကဘယ်အချက်တွေကိုများတင်ပြခဲ့ပါသလဲခင်ဗ
ျကျွန်တော်အချိန်ကလေးဒေါ်စုပြနေတဲ့အချိန်လေးတယ်လူကလေးနည်းနည်းများတော့အချင်းတူတူလေးရတဲ့အတွက်ကျွန်တော်တူချင်းလေးပဲအကြောင်းအရာသုံးဖို့အဓိကထားပြီးတော့တင်ပြခဲ့တယ်နံပါတ်1အကြောင်းအရာက2009ခုနှစ်ကထိုင်းနိုင်ငံမှာဆိုတာတော့တက်တင်အကောင့်ထဲပေါ်ခဲ့တဲ့ G2G လို့ခေါ်တဲ့အစိုးရရှင်းတင်ပေါ်တဲ့ MOU ဟာဓာတ်ခံပွဲစားတွေကိုလောက်ကန်ခွင့်အပြည့်အဝပေးပြီးတော့ဒီချက်ချမှုလက်ချမှုတွေနဲ့အနာဘန်တွေနဲ့ပွဲစားတွေရဲ့ဈာထဲမှာဟိုပူးပေါင်းပြီးတော့မှအစိုးရတင်ပို့ခြင်းကိုအများဆုံးများများနဲ့လောက်ကြတာမို့လို့ဟို G2G လို့ပြောထားတာကနေ B2B လို့ခေါ်တဲ့ Business to Business အစည်းအဝေးဆန်ဆန်ဖြစ်သွားတယ်အဲကြောင့်အလို့သမားတွေရဲ့ကံကြမ္မာဟာအစိုးရအမိခံပွဲစားလက်ထက်မှာရှိတာမို့လို့ငွေရေးကြေးရောလုံခြုံရေးရောအလောက်ကံအခွင့်အလမ်းတိကျမှုပါကြောက်ပြေသွားတဲ့အတွက်ထိုင်းနိုင်ငံတွေမှာကျွန်တော်တို့ဒုက္ခရောက်နေတဲ့အလို့သမားတွေအများကြီးရှိပါတယ်။ဒါအပြင်ကျွန်တော်ဆက်တလာပိုင်းကရန်ကုန်ဟိုဒီရန်ကင်းတင်တိုင်းကျောင်းကိုအလို့သမားဝန်ကြီးဌာနဖိတ်ကြားချက်ရအဲ့ဒီတုန်းကအစည်းအဝေးမှာလေးတင်ပြခဲ့တယ်ကျွန်တော်ရှေ့မှာပဲအဲ့ဒီ DG လို့ခေါ်တဲ့အဲ့တော့မှညွန်ကြဲမှုချုပ်ဥမျိုးလည်းရှိတယ်။အဲ့ဒီဒီဝိဘမှာကျွန်တော်ဝဟာယခက်ချင်းချင်းသုံးခဲ့တာရှိတယ်။ဒါကတော့ကျွန်တော်ဟာဝစိုးရကိုရောလုံနေရတဲ့ agency တွေပါတိုက်ချိတ်လို့ချင်းမဟုတ်ပင်နဲ့ခင်ဗျားတို့အနေနဲ့ G2G မှောက်ရင်းနေတာကိုကျွန်တော်ကတက်မှတ်ပေးတဲ့လူတွေဖြစ်တယ်။မှားနေတာထောက်ပြတာပဲဖြစ်တယ်။ကျွန်တော်တင်ပြတာကိုဥကျော်ဆောင်ကဒါပုံကိုရေးတိုက်ခိုက်တာလို့ထင်ပြီးတော့ပြောနေတာကျွန်တော်ကြားကြားရတဲ့အတွက်ခင်ဗျားတို့တိတ်ယုံကြည်စိတ်ချရတဲ့မှန်ကန်တယ်ဆိုတော့ demand letter လို့ခေါ်တဲ့အလုပ်သမားခေါ်ကြတဲ့ကြောင်လောက်ကိုကျွန်တော်ရှေ့မှာမီဒီယာတွေခေါ်ပြီးတော့စစ်ဆေးပြပါဆိုတာကျွန်တော်တောင်းဆန်းစုကြည်ရှေ့မှာကျွန်တော် တွင်းနေခဲ့တယ်။ဒါကြောင့်မလို့ဂျီတူကြီးအစိုးရချင်းတင်ဖို့တဲ့လုပ်ငန်းရှင်ဖြစ်ဖို့တဲ့ကျွန်တော်အကြံကောင်းတစ်ခုပေးပါမယ်လို့အဲ့ဒါကတော့ဗာလဲဆိုရင်မြန်မာနိုင်ငံကနေပြည်ပကိုထွက်ခွာပြီးတော့အလုပ်လုပ်ကြမယ့်အလုပ်သမားတွေကိုဒိတ်ရိုက်ဆက်တင်ဖို့အတွက်အစိုးရကနေပြီးတော့အာမခံပေးတဲ့ဟိုဘဏ်တစ်ခုကိုဆက်သွယ်ရမယ်။အဲ့ဒီဘဏ်ကနေပြီးတော့ရက်ကြီးကအုပ်ချုပ်သူတွေနဲ့အခြေလက်တွေယူပြီးတော့မှဒီအလုပ်သမားတွေကိုပို့မဲ့ပဋ္ဌာန်ကိုဘဏ်ကစိတ်ထုတ်ပြီးတော့မှအဲ့ဒီအလုပ်သမားကိုပို့မယ်။ပြည်ပကိုရောက်တဲ့အခါမှာလည်းပဲအစိုးရရှိပို့တာမို့လို့တန်ရုံနဲ့ဆက်သွယ်မှုလမ်းကြောင်းကတစ်ချက်အဲ့ဒီအလုပ်သမားတွေရဲ့ဝင်ဝင်ပြီးအလုပ်လုပ်တာတစ်ချက်ဘဏ်ကိုရောက်မှဖြစ်တဲ့အတွက်ငွေကြေးလေးယုံကြည်စိတ်ချရတယ်။နောက်ပြီးတော့ဘဏ်တိုးလည်းပဲအချိန်ပြေမယ်။နိုင်ငံတော်ကိုပြည်ပကဘာကအလုပ်သမားတွေတင်ပို့တဲ့ငွေကြေးအမောက်ဘလောက်ဖြစ်မယ်ဆိုတဲ့အတိအကျကိုလည်းရမှဖြစ်တယ်။ဒီစနစ်ကိုကျင့်သုံးရှင်းအားဖြင့်အလုပ်သမားတွေဖိနှိပ်ခံရမှုနဲ့တခြားအခွင့်အရေးရှုဖို့ခံရမှုတွေရုံးနေပတ်သွင်းနိုင်တယ်ဆိုတဲ့အချက်ကိုနံပါတ်၁အနေနဲ့ကျွန်တော်
ဟုတ်ကဲ့ဥကျတော်ဥကျတော်ခဏလေးဥကျတော်ခဏလေးဥကျတော်ခဏကျွန်တော်ဖြတ်မိပါရစေဆိုတော့ဥကျတော်တင်ပြတဲ့အချက်တွေကိုဒေါန်ဆန်းစုကြည်ကအသေးချာကယူဆိုင်နားထောင်ပြီးတော့ဘယ်လိုတုံ့ပြန်စကားပြောပါသလဲ
ဒေါန်ဆန်းစုကြည်မှာတတိယကျတစ်ချက်ရှိတွေ့တာတွေ့ရတယ်ဗျဘလိုလူမျိုးပဲဘလိုအလွာမျိုးကလူပဲပြောပြောအခုအာယုံစိုက်ပြီးတော့နားထောင်တာတတိထားမိတယ်အဲ့လိုပြောတဲ့အခါမှာဒေါ်စုကဒေါ်စုနဲ့လက်တကန်းလောက်အပေါ်မှာရှိနေတဲ့အလို့သမောဝင်ကြီးဦးသိန်းရှင်နဲ့အဲ့ဒီဘန္ဒာယီဝင်ကြီးဒီတဘာကိုသူကပြောတယ်ဒီပွေးစားတွေကတော့တော်တော်မတော်မတရားလုပ်နေတာလေကျွန်မလည်းကြားနေရတယ်အဲ့ဒါကြောင့်မလို့ဝင်ကြီးနေနေတာကိုမှတ်တမ်းတင်ထားပါဆိုပြီးတော့ပြောတယ
်နောက်
ပြီးတော့ငွေကြီးကိစ္စနဲ့ပတ်သက်တဲ့အတွက်လည်းပဲဒီဟိုဒီဟိုဘန္ဒာယီဝင်ကြီးနေနေတာကိုမှတ်ထားပါဆိုပြီးတော့အဲ့ဒါမျိုးချက်ချင်းတွန့်ပြန်တာကိုကျွန်တော်အကုန်လုံးကြားလိုက်ရတယ်
ဟုတ်ကဲ့ပါဦးကျော်တော်ကျွန်တော်တို့ဥထုချစ်လေးလိုင်းမောရောက်ပါပြီဥထုချစ်လည်းပဲဒီကနေ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပွဲမှာပါတယ်ဥထုချစ်တို့ FED ကလည်းပဲတင်ပြခဲ့တာတွေရှိတယ်ဥကျော်တောင်တို့ကတော့ဥကျော်တောင်ဘက်ကကုနာတင်ပြတော့ဥထုချစ်ကလည်းမမရောက်လို့ကြားလိုက်ရမှာမဟုတ်ဘူးဒါပေမဲ့ဥထုချစ်တို့တခန်းနဲ့ရှိနေတယ်ဆိုတော့ဥကျော်တောင်တို့တင်ပြတာလည်းဥထုချစ်သိပြီးသားပါဆိုတော့ဥထုချစ်အနေနဲ့ကရောဒေါန်ဆန်းစုကြည်ကိုအဓိကအားဖြင့်ဘယ်အချက်တွေတင်ပြခဲ့ပါသလဲ
အဓိကအချက်တော့မလို့ကျွန်တော်တို့အနေနဲ့ကဒီမြန်မာအစိုးရအနေနဲ့ဒီရှစ်ကြောင်းဥက္ကမားတွေကိုကာကွယ်စောင့်ရှောက်ရေးမူဝါဒတရားကိုစေတကြရေးဆွဲနိုင်မှုကိစ္စကျွန်တော်တို့အဲတင်ကြားခဲ့ပါတယ်။နောက်ကျွန်တော်တို့ကနေပြီးတော့အကြံပြုထားတဲ့စာတမ်းကိုလည်းအဲ့ဒီအစိုးရကအခန်းထဲမှာပဲကျွန်တော်တို့ပေးခဲ့ပါတယ်။အဓိကအဲ့ဒီအကြံပြုစာတမ်းထဲမှာဘာတွေပါမလဲဆိုလို့ရှိရင်ကျွန်တော်တို့လည်းအစိုးရဟိုပါပေါ့နော်ဒီအတူတူအချင်းချုပ်ပေါ့အချင်းရသိမရတော့အချင်းချုပ်ပြီးတော့ကျွန်တော်ပြသဖြစ်ပါတယ်။အဓိကအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးနောက်တစ်ခုနိုင်ငံသားတယောက်ဖြစ်တဲ့အနေနဲ့ကျွန်တော်မဲပေးတိုင်ခွင့်နေရာအစားပါတဲ့အချင်းငါတော့ကျွန်တော်ပြီးခဲ့တာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒေါန်ဆန်းစုကြည်နဲ့တွေ့တာအဖွဲလဲတော်တော်များပါတယ်သူကိုယ်တိုင်ကလည်းပဲတခြားလူတွေနဲ့ပြောတာဆိုတာလည်းရှိတယ်ဒေါန်ဆန်းစုကြည်ကဘယ်မှာတွေ့ဒီလူသမားတွေအရေးကိုပြောတယ်ဆိုတဲ့အခါကျတော့ဥထုချစ်တို့ဥကျော်တောင်းတို့ဒေါန်ဆန်းစုကြည်ကိုလူသမားတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားလူသမားတွေနဲ့ပတ်သက်ပြီးတော့အခြေအနေအမှန်ကိုဒေါန်ဆန်းစုကြည်သိသွားအောင်ပြောလိုက်နိုင်ပြီလို့တည်တည်ချာချာယုံကြည်ကြပါပြီလားဥထုချစ
်ဟောကျွန်တော်တို့အနေနဲ့ပေါ့နော်အကုန်လုံးကလေခေါ်ပါပေါ့အချင်းအတန်တရှိရဆိုရင်လည်းကျွန်တော်တို့ကအဲ့ဒီအစီအွေမသွားခင်မှာကျွန်တော်တို့နိစ္စရာအဖွဲ့6ဖွဲ့9ဖွဲ့ကျွန်တော်တို့ပေါင်းပြီးတော့ဘယ်လိုခွဲပြီးတော့တင်ကြမယ်ဆိုတော့ကျွန်တော်တို့ဒီစာဆွေးနွေးခဲ့ဖြစ်တာဒါကကျွန်တော်တို့အတွက်ဟိုကောင်းတဲ့ဟိုအခြေအနေဖြစ်သွားပါတယ်ကျွန်တော်အဲဒါမှမဟုတ်ကျွန်တော်တင်ပြပုံတွေကလည်းတစ်ဖက်တစ်ဖက်မတူဘူးပေါ့နော်အားလုံးကတော့အလုပ်သမားတက်တနာပဲဒါပေမဲ့ဟိုအလုပ်သမားတက်တနာဆိုတော့အများကြီးရှိတယ်ဆိုတော့ဒီအဲ့အရာတွေကကျွန်တော်ထင်ပါတယ်ဒေါန်ဆန်းစုကြီးအနေနဲ့တော့အလုပ်သမားတက်တနာတွေကိုတစုံတရာရှင်းရှင်းလင်းလင်းနဲ့ပြီးတော့သူဘာလို့ပြင်နေဆိုတာလောက်ကိုတော့သူတေချာပြီးသွားပုံရတယ်လို့ကျွန်တော်တို့ထင်ပါတ
ယ်ဟုတ်ကဲ့ပါဦးသူကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်တွေစပြီးတော့ဆွေးနွေးကြရအောင်ပါပထမဆုံးကတော့ထိုင်းနိုင်ငံတဲကအုံဖြန်ဒုက္ခသည်စခန်းမှာကိုယ်တိုင်ရှိနေတဲ့ဦးတန်းထွန်းဦးတန်းထွန်းကဗာများဆွေးနွေးကြပါတယ်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံတော်ဆန်းစစ်ကြီးရှားမယ်ဆိုတဲ့အတန်းကတော့ကျွန်တော်တို့ဒုက္ခတွေကတော့များများဝန်တန်ကြတာပေါ့ဝန်တန်ကြတဲ့ခါကျတော့ကိုပြောခြင်းတဲ့စကားတွေကိုပြောခွင့်ရလိမ့်မယ်လို့ကတော့များများယုံကြည်နေကြတယ်ယုံကြည်နေကြတဲ့ခါကျတော့လက်ရှိကျွန်တော်ဒုက္ခတွေဆင်းမှာရှိတဲ့ဒုက္ခတွေကနေခြင်းနဲ့လူရှိတယ်တွားခြင်းနဲ့လူရှိတယ်ပြန်ခြင်းနဲ့လူရှိတယ်နေတွားပြန်ဆိုတဲ့တိစ္ဆာကထိုင်းနိုင်ငံရဲ့ဒိဋ္ဌိမေတော်အဖွဲ့ရဲ့မေဖလုံဝံရဲ့အဲရှေ့လုံအစီအနေနဲ့ဒီမှာလာပြီးတော့ပနာမအနေနဲ့လာရောက်တွေ့ဆုံတော့တာရှိတယ်အဲ့ဒီနောက်မှာ UNHCR ကနေပြီးတော့ဒုမက်ကလို့၆၀နဲ့၄ချက်ပြတ်ခံခဲ့တဲ့အခါမှာ၆၀နဲ့၃ဟာပါတဲ့၆၀နဲ့၃ဟာသူပါခဲ့တဲ့အချက်လက်ကိုဒါကျွန်တော်တို့က เนี่ยเนาะเนี่ยมันเป็นในเนาะเนี่ยกูเลยตะดิอ่ะเนี่ยตัวปุ๊บสิสิดีป่าวดีพี่จ้องสุดแต่กระซ่าเนี่ยปัดติดพี่รอตัวเราทุกข์เลยตลอดเนี่ยพี่เฉลยกูเต็มจักกูเนี่ยเล่นไม่จ๋าเลยเนี่ยเล่นไม่จ๋าได้คําตอนซั้นสุจีอมีเนี่ยเสร็จสิไทยနိုင်ငံสิตาวุจิปู่กูมะกูดีดุขะเดรีเนี่ยฐานะกูปัญญาไปผู้ด้วยนิตายะขันติชิปู่ก็ตัวเราหน้าอยู่ได้จ๋าบาเลยだใบแม้ ถ้าเกิดว่ามีอาการอยู่แล้วก็ไอ้ก็เป็นสังตัวเมื่อคืนเนี่ยเป็ดๆตัวนี้คือไอ้ที่นี่เจ้าตัวเราทุกข์เดรีอ่ะตลอดเมียๆไส้เป็ดเล็ดๆขึ้นกันมาเลยโอเคป่าวอาจารย์ทุกข์โอเคที่ทุกข์เดรีตลอดเมียๆไส้เป็ดเล็ดๆขึ้นมาเกิดขึ้นมาที่เล็กๆแก่ๆตัวเนี่ยตอนทั้งสุจีโหเลยตัวทุกข์เดรีก็เปาะโอ้เปาะจักรินาก็รอตัวทุกข์เดรียีดิโหเลยที่ไม่ท้าบาเลยรู้เปาะจักรินาก็ครับโอเคป่าวอาจารย์ทุกข์ ကျွန်တော်လူဝိုင်းရင်လည်းပဲဥထုချစ်တော်လကောင်ဥကြောတော်လကောင်ပြည့်စွတ်ဆွေးနွေးပြီးပါကျွန်တော်ဒီတလောက်ကတော့ဒုက္ခတဲ့ရင်းနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်နဲ့ထိုင်းဝင်ကြီးချုပ်ကြားမှာပြောဆိုတာတွေရှိတယ်ဆိုတော့တရားဝင်သတင်းထုတ်ပြန်ချက်တွေကကျွန်တော်တို့သိရပါတယ်ဒုက္ခတဲ့စခန်းကိုသွားဖို့အစီအစဉ်ကလည်းပဲရဟယင်းနဲ့သွားဖို့အစီအစဉ်နာမှာရာသီဥတုဆိုးလို့ဆိုပြီးတော့
จดดองเช่นเปล่าวะ
ใช่ไหมเราดูเปล่าตัวเราไม่ตัวอย่างแต่เรื่องเดียวอย่างนั้นเองเราต้องดีดูข้าเสียเป็นเล็กขันยี่ตัวกูดีตอนที่มีมาพักกันเนี่ยเปล่าจีจีมามาเราอย่างไม่สวยแต่เดี๋ยวเช้าเราไปเจอเราตีอะไร
แบบโอเคอุทุจักรย์ป้ามีอุทุจักรย์ตีอะไร
ฉันนอนเลยบ่เนาะไอ้บ่ชุดนั้นก็มาอยู่ส่งเสร็จเลยบ่นี่กินเพชรยาดิไอ้กินเพชรยากูจะเปล่ามียาดิก็ฉันช้าไล่ไปไอ้ทุกข์เดี๋ยวนี้อ่ะชุดจ้ารอกูเนี่ยเจ้าก็ไม่ตั๋วกูชุดจ้าแล้วประมาณจีเปลี่ยนหมดเลยไม่จริงไม่ผิดใครแน่มาโหกันดีไม่ทุกข์เดี๋ยวนี้เลยใช่แล้วกูเปลี่ยนเปลี่ยนรู้สิเนี่ยกูมาตรุมาไอ้เราซื้อเองดิไม่ใช่หรอกบ่ชุดซวยเราไม่ใช่หรอกสุดแล้วไอ้ท่านี่ก็เปล่าเลยฉันก็ดองซ้ําชื่อเลยฉีไล่ไปเลยหอบไปเลยชุดทุกข์เดี๋ยวนี้อ่ะตรุเปลี่ยนหมดကျော်ရောမှမရှိတော့ဘူးဆိုတဲ့ဟာမျိုးရှိပါတယ်။ဒါမလို့တို့အနေနဲ့ခိုင်းစိုးရနေတော့တို့တွေကဆွေးနွေးထားတယ်။ဟိုဘက်ဒီဘက်ပူပေါင်းဆောင်ရွက်မယ်ပေါ့နော်။ဒါတို့တော့အစိုးရကျွန်တော်ပြောသလိုဒီနေ့ကတော့ကျွန်တော်ကရှစ်ကောင်းပဒမာကြီးကိုပဲအဓိကဦးစားပြီးတော့ရှစ်ကောင်းပဒမာကြီးကိစ္စတော့ပဲကျွန်တော်ကတိတိယောယောထဲထဲဝင်ဝင်ဟိုဆွေးနွေးခဲ့ဖြစ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ထိုင်းနိုင်ငံရောမြန်မာနိုင်ငံဒုက္ခသည်များအကြီးကလည်းပဲမသေးတဲ့ကိစ္စနိုင်ငံအခြားမှာကာလတာရှည်လေခဲတင်းလင်းဖြစ်နေတဲ့ကိစ္စဆိုတော့ဒီကိစ္စကိုလည်းပဲလက်ရှိအစိုးရအနေနဲ့မေ့ထားမှာမဟုတ်ဘူးလို့ကျွန်တော်ကတော့ကိုယ်ပေါ်တာအဲ့လိုယူဆမိပါတယ်။နောက်ထပ်ဆွေးနွေးမယ့်အတူတူကိုဖိတ်ခေါ်ပါမယ်။နခွန်ပတ်တွန်ကကိုအောင်ဘန်းကိုအောင်ဘန်းဗာများဆွေးနွေးကြပါလေ
။ဟုတ်ကဲ့ကြားပါတယ်။ဗာမျိုးဆိုအင်းမြန်မာတန်ယုံရဲ့အကူအညီပေါ်မှာပြောချင်တာကတော့တန်ယုံဆိုတာကချစ်ပြည်ပေါ့နော်။ခုနိုင်ငံအဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံချစ်ပြည်အဲ့ဒီနိုင်ငံမှာရှိတဲ့မိမိတို့ရဲ့နိုင်ငံသားကိုကာကွယ်တောက်ချောက်ရမယ်ဆိုတာကိုသိထားပါတယ်ခင်ဗျာ။အရေးကြီးတာကไทยเยริบ่เนี่ยไทยเยริมันจนเราที่มาปัสพอร์ตสิเดบ่ป่าไม่สิเดตรุเยอลุลุกลุกลุกขึ้นบ่ป่าไม่สิเดต้องละตะจิงจนเราอคนช่างออกบาดเครับอริคามาจนมหาชัยออนตั้วเก็บบาดเครับงาจิงเนี่ยมันเนี่ยปลิพัดขันบาดเครับ
โอเค
อริคามาไทยปลิกะบ่หาแกตรุยงกูไล่แค่บ่อบ่ป่าไม่สิเดပတ်ဖို့ရှိတယ်အပြည့်ဆုံးရှိတယ်ထန်လဲခဲ့ပါအောင်ဆိုကျွန်တော်လဲဝါပါတယ်ခင်ဗျလဲဝါတဲ့အခါကျတော့ဘယ်လိုပဲအဲ့ဒီပလက်ယုံသွားဖို့ကိုယ်စိတ်နဲ့ကိုယ်သွားရတယ်ခင်ဗျဆိုင်ငယ်ဖြီးပြီးတော့သွားပြီးတော့ခိုးရောက်လို့ရှိရင်မင်းပဲရလေအဲကျွန်တော်ကတော့နှုတ်ပထုံးပါအဲဒီလိုပါလဲလောက်တာလေဟု
တ်ကဲ့
ကိုယ်ကျွန်တော်အလဲလာတာပေါ့အဲ့ဒီခါကျတော့ပလက်ကအမင်းတတိကိုခေါ်ဆိုတော့ကျွန်တော်တတိယနဲ့ကိုဖတော်မအဝေးကြီးအဲ့လိုမလာနိုင်ခင်ဗျာအဲ့ဒီခါကြလို့ရှိရင်တတိယခေါ်ဆိုတတိယဖုံးဆက်တတိယတော့အဲလာမယ်ကြာမယ်အဲ့လိုဖြစ်တဲ့ခါကြတော့သူကအဲနင်းနေမိုးချုပ်တော့တတိယမလာနိုင်ဘူးလက်နိုင်တော့အဲမင်းတို့ပတ်စံပေးပတ်စံပေးရင်တွားရမယ်ပတ်စံမပေးရင်မတွားရဘူးအဲ့လို
ဟုတ်ကဲ့ကိုအောင်ဘကျွန်တော်လည်းပဲသူထိုင်းရအဲ့ဒီအခြေအနေခက်ခဲတွေကျွန်တော်နားလည်ထားတာသိထားတာရှိပါတယ်ဆိုလိုတော့ကထိုင်းရဲတွေရဲ့လှုပ်ဆောင်မှုနေဆိုတော့ကိုအောင်ဘပြောချင်တာကဒီကိစ္စမျိုးတွေမှာထိုင်းနိုင်ငံမြန်မာတန်ယုံအနေနဲ့အကူအညီပေးစေချင်တာလား
ဟုတ်ကဲ့အကူအညီပေးစေချင်ပါတယ်ဒါပေမဲ့အများစုမြန်မာတန်ယုံကအများစုရှိရနေတာပြဿနာ တုံးပြဖြစ်လာပြီဆိုလို့ချင်းဘယ်လိုကူညီဖြေရှင်းမလဲပေါ့နော
်ဟုတ်ကဲ့
အသိပညာပေးတင်ပါတယ်အခုကအလုတ်သမားကြီးအဖွဲ့ဒီကတော့ဟုတ်အလုတ်လုံးနေပြီးမြန်မာတန်ယုံကညီနေတယ်လို့ပဲလို့ခံစားရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်မကျေးဇူးတင်ပါတယ်ကိုထုချေကိုကျော်တော်ဒေါ်ဆန်းစုကြည်ဒီခုနလူသမားအဖွဲ့အစည်းတွေနဲ့ဦးထွေးချွတ်ဦးကျော်တောင်းနဲ့တွေ့တဲ့အချိန်မှာပြောတဲ့ဗီဒီယိုကိုကျွန်တော်ကြည့်ရပါတယ်အဲ့ဒီမှာဒေါ်ဆန်းစုကြည်ကတင်ပြတဲ့အချက်တော်များများကိုတင်ပြတဲ့ကိစ္စအတော်များများကိုသူကတန်ရုံးတာဝန်ရှိသူတွေနောက်တစ်ခါသူပေးမှရှိနေတဲ့လူသမားဝန်ကြီးဌာနဝန်ကြီးသူလှည့်လွှဲပြီးတော့ဒါလုပ်ပေးရမယ်ဒါမှတ်ထားပြီးပါစသည်အပြင်သူပြောတာကျွန်တော်တွေ့ပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မြန်မာတန်ရုံးကနေပြီးတော့တာဝန်ယူလုပ်ပေးရမယ့်ကိစ္စအတော်များများကိုသူပြောသွားပါတယ်တန်ရုံးကိုတာဝန်ပေးသွားတယ်ပေါ့နော်တန်ရုံးကဒါတွေလုပ်ရမယ်ဆိုတဲ့အခါကျတော့အခုကိုအောင်မဆွေးနွေးတဲ့အချက်အထဲမှာလည်းပဲတန်ရုံးရဲ့အကူအညီလိုတယ်တန်ရုံးကလူ့သမားတွေအလွယ်တကူဆက်သွယ်မှုစသည်အပြင်ဒါတွေပေါ့ဆိုတော့ကိုဦးထွေးချွတ်တို့ဦးကျော်တောင်တို့ဆိုတော့ဒီမြန်မာတန်ရုံးနဲ့လည်းပဲတောက်ဆောက်ဆက်ဆံလာရတယ်ဆိုတော့မြန်မာတန်ရုံးဒီဒီအလူ့သမားအရေးကိုတကယ်ပဲလုပ်ပေးနိုင်စွမ်းရှိရလားဦးထွေးချွတ်
ဟုတ်ကျွန်တော်အနေနဲ့ကျွန်တော်ဆိုလို့ရှိရင်တော့ကျွန်တော်လည်းအများအားဖြင့်သူတို့ပြောနေတာရှိပါတယ်အူမာဒီသူတို့နဲ့လုတ်ပေးတိုင်ပေးခြင်းနဲ့သိရှိတော့မှာပဲတချို့ကြတော့ရှင်သူတို့ရဲ့ကောလူအင်အားစစ်ပနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်ဘတ်ဂျက်ရထားတဲ့တွေပေါ့ဒါကြောင့်ဒေါ်ဆန်းစုကြည်ကိုနိုင်ကပဲကျွန်တော်တို့ဒီရက်ပက်အဖွဲ့ကြီးတွေကိုဒီကြက်ရက်ထိုင်ရတာရှိတယ်ဗကပြန်နေပါလေကျွန်တော်တို့အနှက်ကြသူတို့အကူအညီပေးဖို့တန်ရုံကလိုအပ်လို့ရှိရင်အဲ့ဒါတွေကဆက်ကျွန်တော်တို့ပြောတာရှိပါတယ်ဆိုလိုချင်တာကတော့တန်ရုံနေနဲ့ကလုတ်ပေးခြင်းနဲ့တော့မှာပဲလက်ရှိတန်ရုံမှာရှိတဲ့အဖွဲ့ကြီးပုံရှိတွေကအခုလုံးဒီတန်းနဲ့ကြီးတဲ့ညီမတွေကိုတော့အကာအကွယ်ပေးဖို့ဆိုတော့လောလောဆယ်မဖြစ်နိုင်ဘူး။ဒါကြောင့်မို့ကျွန်တော်တို့ကလည်းဟိုဒီအစိုးရကိုတင်ပြအကြံပေးထားတဲ့စာတမ်းမှာလည်းကျွန်တော်တို့ကအစိုးရကဘတ်ဂျက်တသမတ်မတ်ရထားပါပြီးလို့ချင်းလိုအပ်တဲ့ကော်မတီတွေကိုစဉ်းစားဖွဲ့ပါနောက်ပြီးလို့ချင်း24လကြီးပေါ့ဗျာဟိုစာပေပေးနိုင်တဲ့အဲ့လိုမျိုး one stop service တွေကဟိုထားပေးပါကော်မတီတွေဖွဲ့ပါဟိုရှင်းလင်းတွေငားပါအဲ့လိုမျိုးဒီကျွန်တော်ကအကြံပေးထားတာရှိပါတယ်အဲ့လိုမျိုးကျွန်တော်တို့ပြောတဲ့အကြံတိုင်းကလက်ရှိတော့ဆက်စုအစိုးရကစဉ်းစားလုပ်မယ်ဆိုလို့ကျွန်တော်အစိုးရကျွန်တော်ညီကူတွေပြောတဲ့အဲ့ဒီအလို့သမားအဲ့ဒီတက်တနာလေးတွေဆိုတာဒါဟိုဝိုင်းချင်ရှင်းလို့ရမှာပါကျွန်တော်ဒီနေ့မှာလည်းအသာတူတက်တနာမျိုးတွေကိုတော့ဆက်စုကိုပြောကြတဲ့အလို့သမားကုသရတွေလည်းအများကြီးရှိခဲ့ပါတယ်
ဟုတ်ကဲ့ခင်ဗျဥကျော်တောင်းလည်းပဲတန်ယုံနဲ့အများကြီးဆက်ဆံခဲ့တဲ့လူပါတန်ယုံဘက်ကပြီးခဲ့တဲ့အချိန်ကာလအတွင်းမှာတော့ဥထုချစ်ပြောသလိုမျိုးလူဝင်အားအရောငွေကြေးအရောမလုံနိုင်တာတွေရှိတယ်အခုတော့ဆက်စုကိုလည်းလာသွားတယ်မှားသွားတယ်နောက်တစ်ခါဒီဗန္ဓာယဝန်ကြီးဌာနကနေပြီးတော့ခုနကစကပြန်ကိစ္စဆိုရင်ဗန္ဓာယဝန်ကြီးဌာနကနေပြီးတော့ဟလာရံပုံငွေတို့ပါလို့အဲ့လိုပြောထားတာတွေကျွန်တော်ကြားရပါတယ်ဥကျော်တောင်းကိုယ်တိုင်ရဲ့မျှော်လင့်ချက်တန်ယုံကဒီထက်ပို့ပြီးတော့ကောင်းကောင်းထိတိတော့လှုပ်လာနိုင်လိမ့်မယ်လို့ဥကျော်တောင်းကိုယ်ကမျှော်လင့်ချက်ရှိလား
တကယ်ကကိုသူရှိပြောတဲ့ပုံစံမျိုးအတိုင်းပါပဲလူအင်အားကအရန်နေတယ်နောက်ပြီးတော့အဲ့ဒီလက်ရှိရောက်နေတဲ့လောသမတန်ရာရှိတွေနဲ့ပဲပြောပြောအဲ့ဒီရဲ့တန်ယုံကြီးကတန်တမန်တွေနဲ့ပဲလူအင်အားနဲ့သူနဲ့မမြတ်ဘူးဆိုတဲ့စကားကိုပြောတယ်ဒါလက်တွေ့လေးကြားတယ်ဟုတ်တော့ကျွန်တော်တို့ဒီ2010နောက်ပိုင်းမှာတော့ဒီတန်ယုံတွေမှာရသမောက်ကူကြီးစောင့်ရှောက်ရဲ့ကောဆိုပြီးတော့တန်မကြီးတွေဥဆောင်ပြီးတော့ဖွဲ့တဲ့အထက်မှာကျွန်တော်တို့ပါဝင်ခဲ့တယ်။အဲ့ဒီကဘာအကျိုးများတွေတခုရလာလဲဆိုတော့အလုသမားတွေအတွက်ကျွန်တော်တို့ကတန်ယုံကလှုပ်လိုက်ပါတယ်တန်မကြီးကိုတည်ပို့ပြီးတော့သွာလာလှုပ်ရှားတဲ့အချိန်ခါမှာဥပမာကျွန်တော်တို့နဲ့ဤကြဆုံးဖြစ်ပါခဲ့ဆိုလို့ရှိရင်ကျွန်တော်တို့ပလိတ်တွေဖမ်းနေတာနောက်ကကားနဲ့မော်တော်ဆိုင်ကနဲ့လိုက်ပြီးတော့မှဗူဂျိုရိုက်တယ်မေးလျှောက်တဲ့ကြောမှာဖန်တာတွေကိုဓာတ်ပုံတွေဘူးကျိုးရိုက်တယ်ရိုက်ပြီးတော့မှတန်ယုံကအတွင်းဝင်အဆင့်အရာရှိတယောက်နဲ့သွားပြီးတော့မှရေးဌာနချုပ်ကိုသွားပြီးတော့ထိုင်တယ်ဒါပေမဲ့ပုံစံတစ်ခုကပါရှိလဲဆိုတော့ထိုင်နိုင်ငံမှာချက်ချင်းရေးယူဆောင်ရဲ့ရှင်မကြည့်ဘူးကျွန်တော်တို့ဒီဘက်ကပြင်ပဖွဲ့စည်းရပြီဖြစ်စေတန်ယုံကတစ်ချက်ဒီထိုင်းစွာကိုတင်ပြတဲ့အချက်လက်တွေဖြစ်စေချက်ချင်းတော့ရေးယူဆောင်ရတာမရှိဘူးဆိုတော့ဒီပလိတ်ဖန်နေတာဆိုတော့ဒီတယောက်မေးတဲ့အချက်မှာပါတာဟိုမဟာရှင်လေးပြောသေးတာမဟာရှင်ကအဆိုးဆုံးဒီကဘန်ကတတိယကမေးဟ
ုတ်ကဲ့ဆိုတော့
ကိုဆိုးတာက
တိုက်တဲ့
ဆိုင်နိုင်အနှံ့ပြောကမြန်မာနိုင်ငံကိုပြန်တဲ့ပတ်စပို့ကင်သွားတဲ့အလုတ်သမားတိုင်းကမေးစားတောင်ကျော်လန်တစ်ချောင်းမှာဆိုက်ဆံပေးရတယ်
ဟုတ်ကဲ့ဦးကျော်တော်အဲ့တော့
ဘတ်ဒီပတ်စပို့တွေမရှိတဲ့အလုတ်သမားတွေက DKB ဂိတ်ကြီးကိုထိုင်းလာဝကကပို့လိုက်တာကနှစ်ပေါင်း20 30လောက်ရှိပြီအဲ့ဒါ
ဦးကျော်တော်ကျွန်တော်နည်းနည်းဖြတ်ပေးပါရစေဆိုတော့တန်ယုံနေနဲ့ဒီထက်ပို့ပြီးတော့ကောင်းလာအောင်လုပ်နိုင်မယ့်အလားအလာအခြေအနေရှိသလားဦးကျော်တော်
လက်ရှိလူရဲနဲ့တော့မဖြစ်နိုင်ဘူးပြည်သားငွေရံငွေတရားမရှိတဲ့လေတော့မဖြစ်နိုင်ဘူး
။ဆိုအဲ့ဒီအချက်ကိုရောဥကျော်တော်ဥထုချေဒေါန်ဆန်းစုကြည်ကအဲ့ဒီလူဝတ်ချက်ကိုရောတိတိချာချာသိရှိနားလေသဘောပေါက်သွားပါရဲ့လားဥထုချေ
။ကျွန်တော်ထင်တာတော့သိရှိပါမယ်ကျွန်တော်ပြောသလိုပါပဲကျွန်တော်တို့ကအကုန်လုံးခြုံပြောတယ်။တော့ကျွန်တော်တို့လည်းမေးတယ်ပညာရေးနဲ့ပတ်သက်တဲ့ကိစ္စပေါ့အကြီးကတော့ကျွန်တော်တို့ရံငွေရောတော့နော်လေ။အဲ့လိုမျိုးတွေမေးသွားတယ်။ဆိုတော့ကျွန်တော်တို့မှတော့စောကရရတော့လားရှိတယ်။ဒါပေမဲ့ကျွန်တော်တို့နဲ့မိသက်အဖွဲ့ကြီးတွေမှာမလိုလက်တဲ့အခြေအနေမျိုးတွေရှိတယ်လို့ပြောတယ်အဓိကကျွန်တော်အနေနဲ့အစိုးရလိုမျိုးလက်ရှိအစိုးရကတကယ်စိတ်ပါဝင်စားစွာနဲ့အလုပ်သမားရေးကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတစ်ချက်က ပန်းငွေကြီးတွေကလည်းအရေးကြီးတယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့ရှစ်ပေါင်းတမအရေးဆောင်ရက်နေတယ်အခွင့်အရေးနေတယ်သူစနေတကျကျွန်တော်တို့ပူပေါင်းဆောင်ရက်တင်တယ်ကျွန်တော်တို့ကလည်းအစိုးရကိုကျွန်တော်တို့ကလည်းတမန်နဲ့ပတ်တာပေါ့ဒီကအစိုးရတွေကကျွန်တော်တို့တမန်နဲ့ပတ်တာကူညီပြီးတော့ပူပေါင်းဆောင်ရက်ခဲ့တယ်ဒါပြည့်လို့ရှစ်ပေါင်းတမတွေရဲ့မျက်နှာကိုထောက်ပြီးတော့ကျွန်တော်တို့ရဲ ထိုင်းနိုင်ငံရဲ့စေယုံတွေတရားရုံးတွေရဲစခန်းတွေမှာကျွန်တော်တို့ကပပလာပြန်တယ်ပပလုတ်လုတ်ပြီးနေတာရှိပါတယ
်ဟုတ်ကဲ့
ဒါမလို့အစိုးရကသာစနေတရားနဲ့ဒီပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အများကြီးကျွန်တော်တို့ပြောနေပါတယ်ဒါလုတ်သမားတွေတို့ကြုံတယ်
ဟုတ်ကဲ့ဟိ
ုစောင့်ဝေစာကူညီဆောင်ရွက်ပေးနိုင်နေမယ်လို့
ဒုစရာတွေအများကြီးရှိသေးတာပေါ့နော်ရန်ကုန်မြို့ကတည်းကဆွေးနွေးမယ်တော်တော်ရှင်တို့ပြခေါ်ပါမယ်ဦးကျော်လင်းဦးကျော်လင်းရန်ကုန်မြို့ကနေပြီးတော့ထိုင်းရောက်မြန်မာနိုင်ငံလူသမားများအရေးဗာများဆွေးနွေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပမာပြပါကျွန်တော်တို့အရင်တော့အခြေအနေနဲ့မတူဘူးပေါ့ဗျာအခုဆို job opportunities ပေါ့အလုပ်ကန်ရှားပါမှုအလုပ်ကန်ခွင့်လိုင်းရှားပါမှုရေဝင်ဝင်မလောက်ငါမှုရေအဲ့ဒီပြဿနာတွေကနိုင်ငံရေးဆောက်ထွက်တာပုံများလာအဲ့တော့ခုနကတနေရဒုက္ခတွေတူပြောသလိုပေါ့ဗျာတကယ်နိုင်ငံတော်လို့ရရင်လည်းတွန်းမယ်ဆိုတာအဲ့တော့ကျွန်တော်တို့အရင်တော့ဗမာပြပြဆန်နေပြောရင်ကျွန်တော်တို့ငွေတစ်ချက်က၄ဘတ်ခွဲရှိခဲ့ဗျာအခုတော့ကျွန်တော်တို့ငွေကလာဒီတော့35ချက်ကမှတစ်ဖက်ရှိလားဆိုတော့အစပြ50လောက်တက်သွားအဲ့တော့ကျွန်တော်တို့ကဘာလို့ငွေကြီးချောင်းဒီကျွန်တော်တို့ဘက်ကိုအားကိုးနေရတဲ့အဆင့်နဲ့တွားကြတဲ့လူတွေအလုတ်ကန်ရှာပွေးတဲ့လူလည်းမနေဘူးပြည်တွင်းမှာလေယာရီရတဲ့အမျိုးမျိုးအမခန့်ကြီးမရှိဒီကြတဲ့အလုတ်ကန်နေရတဲ့ကဘာကျွန်တော်အခွင့်အလမ်းမဖန်တီးနိုင်အဲ့ဒီခက်ခဲတွေကကျွန်တော်အများဆုံးဒုက္ခတွေတွေဆိုပြောပြောနိုင်ငံကြောက်ရောက်တဲ့ဒီ800လူသမားတွေများသွားတဲ့အချက်ပါအခုကဘာအရေးမှလဲတဲ့800လူသမားတွေကဒုက္ခတွေကြီးရမဟုတ်ဘူးပုံမဘက်ကဂျော့ဖ်ပေါ်ရဘက်လိုက်တခုတွေသူတို့ပြောကြတဲ့လူတွေမနေဘူးအဲ့တော့ကျွန်တော်အဲ့ဒီကိစ္စကိုနိုင်ငံတော်ကြီးကနေပြီးတော့မိမိနိုင်ငံဖွံ့ဖြိုးတိုးလှုပ်ရင်းထဲမှာဒီတိုင်ုံနေတာတော့ပြောမယ်ဆိုရင်နိုင်ငံကူးလက်မအရာတိုင်ုံနေကမိမိနိုင်ငံအချုပ်အခြာအားလားသူတို့ရှိပါအပြစ်နိုင်ငံကူးလက်မကိန်းတဲ့လူသူကာကွယ်ရတာဝန်ရှိဒါပေမဲ့မိမိနိုင်ငံရဲ့ဂုဏ်သိက္ခာပြတ်တက်နေလို့ရှိရင်ဒီလက်ခံတဲ့နိုင်ငံကအရေးလေးစားဖို့ရှိတယ်။ဒီမှာလည်းကျွန်တော်တို့ဗမာပြည်မှာရှိတဲ့အမေရိကန်အဲ့ဒီတို့ဒုက္ခရောက်တာနဲ့ကျွန်တော်မသိချရတဲ့တိုင်ုံတွေရောအဲ့ဒီတို့ဒုက္ခရောက်တာနဲ့မတူဘူးဗျာ။အဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့ပိတ်ကောက်ကိုတက်ဖို့အတွက်ကျွန်တော်နိုင်ငံဖွံ့ဖြိုးမှုနဲ့ကျွန်တော်နိုင်ငံကူးနာကိုလည်းရှိကာလောအဆောက်အအုံပဲသူတို့ရဲ့အင်အားတွေနဲ့ငငရကလေးစားလောင်အော
င်ထိကျွန်တော်တို့တွေကအချိန်လေးကောင်းရင်တာဝန်ရင်းရရမြင့်လာရင်ဒီတော့ကိုကေဦးကျော်လင်းရှင်းပါပြီနောက်တစ်ယောက်ကကျွန်တော်တခါတည်းနောက်တစ်ယောက်ဆွေးနွေးဖို့တခါတည်းဖိတ်ခေါ်ပါမယ်ပြည်မျိုးကကုတင်ထေးဝင်းကုတင်ထေးဝင်းဆွေးနွေးပါဟု
တ်ကဲ့လူလူကောင်းထိုင်းနိုင်ငံသွားတဲ့နေကအကုန်လုံးကောင်းပါရဲ့ကျွန်တော်တို့ပြောခွင့်ထားတဲ့နဲ့ပြည်တယ်ပေါ့ထိုင်းနိုင်ငံဝန်ကြီးချုပ်လည်းသူကလည်းပဲကာသင်္ဃာမြေလာရှိတယ်ပြီးပါသွားတခြားအားကြီးနိုင်ငံတွေကလည်းအရေးကြီးမှာသွားပဲနဲ့အဲ့ဒီကျွန်တော်တို့ဒုက္ခတွေညားပြားကြီးတဲ့အတိုင်းမျိုးရင်းသွားတယ်ဆိုတာဒီကုလသဘောပေါက်လာရမှာပဲလေ။အဲ့တော့ကျွန်တော်တို့ကတော့သူ့နိုင်ငံနဲ့သွားပြီးတော့သူ့ကျွန်းကနေကြတာကျွန်တော်တို့လည်းအမေရောလည်းမပြောဘူးသူကဧည့်သည်တွေလို့ပြောတယ်ဗျာ။အဲ့ဒီဧည့်သည်တွေကတော့ကျွန်တော်တို့အဲ့ဒီတိုင်းနိုင်ငံလူသမားတွေသိတဲ့နားတဲ့သဘောပေါက်ဖို့ဆိုတယ်ဗျာ။ဆိုလို့ဆိုတာကဘောရင်းမဟုတ်ဘူး။တနေ့မှာကိုယ့်အိမ်ပြန်ရမယ်ပေါ့။ဒီကိစ္စကတော့မြင်တယ်လေ။အဲ့တော့သူကဟိုဒီဒေါ်ကန်ကြီးရှင်းနေရှင်းနေကြတယ်ဒီကစားတွေတော့လိုက်ချင်မှာမဟုတ်ဘူး။လောကကွန်းနဲ့ဝင်သွားပြီးအများဆုံးပေါ်များလာအောင်လုပ်ပြီးတော့ကိုယ်နိုင်ငံကကိုယ်နိုင်ငံပြန်ပေါ်နိုင်အောင်လည်းသူစူးစမ်းမှာပဲလောကဆိုနေတော့သူကအမေချအောင်လို့ပြောသွားတယ်နေရအောင်နေရဆိုတဲ့သဘောပဲဒီအဲ့တော့အားလုံးအားမလဲကြပါနဲ့အမေရောက်ပြီဆိုရင်ကလားတော့တွေ့ညောင်းချက်တွေအများကြီးဓာတ်ကြီးဒါပေမဲ့အချိန်တစ်ခုတော့ပေးရမယ်လို့ထိုင်နိုင်ရောက်တယ်ကျွန်တော်ဒီကိုတွေကိုကျွန်တော်မောင်မကြီးကိုပြောလာဒီပန်ကြားခြင်းပါလေဗျာဆားတော့အရင်မစောကြပါနဲ့တက်တယ်ဆိုကောင်း
ဟုတ်ကဲ့ပါကုတင်ထေဝင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလို့သမားတွေကုတင်ထေဝင်းပြောတာကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့စီကို Facebook နဲ့ပို့ပြီးဆွံ့ရကြတဲ့အထက်ကကျွန်တော်တွေ့တာမှာအကြောင်းအရာ၄ခုပေါ့ပထမဆုံးအတူတစ်ခုကတစ်ခုလည်းတိကျဖြစ်နေတာကတနေ့ဘတ်300ဆိုတာလိန်တာလို့ပြောခြင်းတယ်တဲ့ဆိုတော့ဥတုချီဥကျော်တောင်းဒေါ်ဆန်းစုကြည်ကထိုင်းနိုင်ငံကနေပြီးတော့လူသမားတွေကိုတနေ့ကိုဘတ်300ပေးမယ်တကယ်ကဘတ်300မရနိုင်ဘူးရမနိုင်ဘူးဆိုတဲ့အချက်ကိုဒေါ်ဆန်းစုကြည်တိတိကျကျတိသွားပါသလားဥကျော်တောင်း
အဲ့ဒီငွေကြေးကိစ္စလေးလေးကျွန်တော်တို့အတင်ပြဖြစ်ပါတယ်လက်ရှိအချိန်တွေကလည်းပဲထိုင်းနိုင်ငံထဲမှာနေရာတိုင်းမှာမရဘူးဗျဒီနေ့တော့ကျွန်တော်အချိန်ရရင်ရတယ်လားသို့သောကုသရှိပြောတယ်လို့ကျွန်တော်တို့ကောင်းကင်လေးတွေခွေးပြီးတော့တော်တော်ကြီးကိုတင်ပြနိုင်တယ်လေဗျ
အချိန်
တွေတော်များများကိုဟိုတောင်ဆန်းစုကြည်ချုံကုန်ပြီးတော့တီးတော့ရတယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ဒီထဲမှာတော့ပန်းရောင်ဘတ်ပန်းရောင်လက်မှတ်ပေါ့လေပန်းရောင်ဘတ်ကိစ္စပြောထားတာရှိတယ်ဗီဇာကိစ္စပြောထားတာရှိတယ်နောက်လေကျွန်းလူသက်မှုကိစ္စကျွန်တော်တို့စီကိုမေးထားတာရှိတယ်အမှန်တရားပြောင်းပြောပြပါမန္တရားတိုင်းဆောင်ပြီးအောင်ပြောပြပါစတရားဖြင့်ပြောထားတာရှိတယ်ဆိုလေကျွန်းလူသက်မှုကိစ္စနဲ့ပတ်သက်ပြီးတော့ရောဥတုချက်လွန်ဆန်းစုကြည်ဘာပြောပါသလဲ
ဟောအဓိကတော့ပေါ့နော်ကျွန်တော်အနေနဲ့ကတော့ဒီလေကျွန်းကိုကျွန်တော်ရောင်းနဲ့ပတ်သက်တဲ့အခါလေးတွေတော့ကျွန်တော်တို့နည်းနည်းလေးပဲမိတ်ဆက်ပေးတယ်ဒါပေမဲ့ကျွန်တော်ကိုစိတ်ကြီးဆိုတဲ့အဲ့ဒီကလူသမား ये थोड़े से घनों दिया ले पावा दुआरा बिगड़े अपका मा ओ लेजुआ ग्लेरी उतारते के लिए दुआ नहीं है दुआ लेजुआ ग्लेरी मालाई दे इंसाले तू चुवा बना शिवा है जब मतलब चुनाव अगलों आदि ने डोंसन सूची ने पूरे की मा डोंसन सूची ने यारो ओ थाईने ने मत फिरे जब ना तो रो म्यान्या चुवा โอ้ดีมาปုံเนี่ยโอ้ดาดีอัคคะแค่ขึ้นเนี่ยกิสสะเอ่อทีปลาลําพวกแค่ๆเนี่ยกิสสะอันนั้นไอ้ตัวเนี่ยช่วงงูมิเลยแล้วก็ไอ้บ่อบ่ไอ้บ่อเนี่ยปัดไปพี่ลงเนี่ยอยู่ตะมีนี่ลาเต็มจักรแล้วก็ใช่ป่ะแล้วไม่รู้ดอนซันสุจีเนี่ยเราดีเข้ามาแล้วตะซุงเนี่ยชื่อตัวลูกตะมาเนี่ยเฉยนี่กูတော့ปิดตัวเลยโหลเราเนี่ยเกลียวใช่มั้ยโอเคดอนซันสุจีก็ตลอดเลยกูดีกิสสะอลีทาพี่แล้วเปล่าตัวเราว่ะสุดท้าย
ပြောရရင်ကိုတို့ချစ်တို့ဦးတို့ချစ်တို့ဒီလူသမားအဖွဲ့ကြီးတော်မှာငကိုလုံးကတော့ဆန်းစုကြီးတွေ့ခွင့်မရဘူးလေနောက်တော့ဆန်းစုကြီးကသူကိုယ်တိုင်တွေ့မယ်ဆိုပြီးစီစဉ်ပြီးတော့တွေ့ခွင့်ဖြစ်တဲ့အခြေအနေဖြစ်တာဟုတ်ဆိုတော့ထိုင်းအစိုးရအနေနဲ့ဒီပေါ်မှာဒီအရင်ကထက်ပို့ပြီးတော့အလေးထားလုပ်လာမယ်လို့ဦးကျော်တော်ယုံကြည်သလား
ဒီမိုကေစီအစိုးရတည်ဖြစ်တာကြောင့်မို့လို့အရင်တော့အာဏာရှင်စနစ်အောက်မှာနေတဲ့တိုင်းပြည်မဟုတ်တဲ့အတွက်ဒီလိုလူတို့ရဲ့အတန်းအခြေခံလူခံကြတွေကိုမှဥစားပေးပြီးတော့မှအနိုင်ငံကောင်ဆောင်တရားလာတယ်ဆိုတာဖြစ်တာမို့လို့ဟိုအရင်ကလိုဟိုအဖြစ်နဲ့နေမှုကနေနေရော့ပေါ်သွားလိမ့်မယ်လို့ထင်နေကြ။ဟုတ်ကဲ့အခုဒီကတကနေနဲ့အနိကဆုံးဆိုလို့ရှိရင်အဲ့ဒီတစ်ချက်သုံးရက်နေကစီစဉ်ညွှန်
lo de mai ke sa o me le sai mun le da pya pi lo o ti ti ye lo so ke sa yi ma saw ye do thai su ya ni ne ya ro kha rai ke sa lo shin no de so ya ye yu phan mu le chi da ma lo khin ma le
okay ba
ya ma le so do de ji di o so na se so ne ni ya che ba ke da mo le thai su ya do sa wo shi ye
okay
do a si be ye yu la le sa te ni ya pya
ba okay ba khnya ပြန်နေဆွေးနွေးပြတဲ့ဥထုချစ်ဥကျော်တော်တိုင်းပောင်ဆွေးနွေးတဲ့သောတာရှင်တွေနားဆင်ကြတဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ဖြန်မနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်ပါအခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကတင်ပြမှာဖြစ်ပါတယ်
ပြည်နယ်ငမောင်ချာတော်ရင်းနေကပြုလုပ်ခဲ့တဲ့လူမှုဆန္ဒခိုင်ပွဲမှာဥရောပသမဂ္ဂကနှုတ်ထွက်မယ်ဆိုတဲ့ဘက်အနိုင်ရသွားပြီးတဲ့နောက်စနေနေ့မှာတော့ဗြိတိန်နိုင်ငံသားတချို့ကဒီဆုံးဖြတ်ချက်အပေါ်မှာစိတ်ပြတ်နေကြပါတယ်ဗြိတိန်သတင်းမီဒီယာတချို့မှာတော့ EU ကနေနှုတ်ထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးလူမှုဆန္ဒခိုင်ပွဲအသစ်ပြုလုပ်ဖို့လက်မှတ်ထိုးတောင်းဆိုတာတွေလုပ်နေပြီးတော့အခုဆိုရင်လက်မှတ်တန်းနဲ့ချီရနေပြီလို့သိရပါတယ်ခင်ဗျာဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကထွက်ဖို့လူမှုဆန္ဒခံယူပွဲရလာထွက်လာပြီးတဲ့နောက်မှာပဲဥရောပသမဂ္ဂ EU ကိုစတင်တည်ထောင်ခဲ့တဲ့နိုင်ငံ6နိုင်ငံကခေါင်းဆောင်တွေဟာ EU ရဲ့အနာဂတ်ကိုဆွေးနွေးဖို့မနေ့ကဘာလင်မြို့မှာအစည်းအဝေးတစ်ခုကျင်းပခဲ့ပြီးတော့ဗြိတိန်နိုင်ငံကိုလည်းအဖွဲ့တွေကမြန်နိုင်သမျှအမြန်ဆုံးထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဇွန်လ23ရက်နေ့ကတည်းကထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဟာဒီကနေ့မှအဆုံးသတ်ပြီးတော့အခုအခါမှာမြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။ဒီကနေ့ခီးစဉ်အတွင်းမှာတော့ဒေါက်ဆန်းစုကြည်ဟာမြန်မာရွှေပြောင်းအလို့သမားရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတည်တည်ကလူတွေနဲ့တွေ့မြန်မာတန်ရုံးမှာတွေ့ဆုံခဲ့သလိုထိုင်းနိုင်ငံတက္ကသိုလ်တည်တည်မှာစာသင်ကြားနေတဲ့ဆရာဆရာမတွေပညာသင်ယူနေတဲ့ကျောင်းသားကျောင်းသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူရို2016ဥရောပဖလားဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုဆွစ်ဇာလန်နဲ့ပိုလန်တို့အခုကစားနေတာမှာမိနစ်90ပြည့်အထိတကိုးစီတည်ဖြစ်နေလို့အချိန်ပိုကစားတာမှာအခုအချိန်ဒီလည်းနှစ်ဖက်စလုံးဂိုးမသွင်းနိုင်သေးဘဲတကိုးစီတည်ပဲဖြစ်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ယူမှာမဆွေမွန်ဖြစ်ပြီးအတန်နှွင့် engineer ကတော့ Peter Handley ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American သားညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ရင်ည9:00နေ10:00အထိ9.24 25 32 51ကနေတင်ဆက်ခဲ့တာပါသောရစီနေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.